Welcome to the Voice of America in Burmese.
Mingla nane khe makmya to dash mya shwin lan chame ya ba si. View American tan ga ni 2018 khu ni July la 3 ye. Inga ni mne phe season ni go American Pyong su myo Washington DC ga ni line meter 24 40 50 tito ga ni sa tin pi lo thau lwin ni ba bi. View ye Facebook sa mena View ye Burmese news ma le athein chain ne tabin ni ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ဆမ်မိုးဝီပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ခင်းသတင်းတွေကိုဒေါက်ခင်မျိုးသွင်းနဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါလှိုင်ကူထဲဝင်သွားပြီးပျောက်ဆုံးနေတဲ့ထိုင်းကျောင်းသားလေးတွေကိုအသက်ရှင်နေတဲ့တန်ရှာတွေ့ပါပြီကုလသမဂ္ဂဒွေမှုချုပ်နဲ့ကမ္ဘာ့ဘဏ်ဦးထားတို့ကုလူပါလောင်ဒုက္ခသည်စခန်းမှာရောက်နေချိန်မှာပဲစခန်းတွင်ဒုက္ခသည်တို့ဆန္ဒပြကြပါတယ်ဘရာဇီးလ်နဲ့ဘယ်လ်ဂျီယမ်တို့ကမ္ဘာ့ဖလားဘောလုံးပွဲ quarter final အဆင့်တက်တော့ပါပြီဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
โอเคก้าวมาครับอะดิโลตะเรนนี่ปีน้าสินยามาเท่มาส่วนเนา
ะ We are coming. It's okay. It's okay. Many people are coming.
Many many people.
We are the first. Many people come.
ဒါကတော့ထိုင်းမြန်မာနယ်စပ်ကလှိုင်ခုအတွင်းမှာအသက်ရှင်လျက်တွေ့ရှိရတဲ့ကလေးတွေကိုနိုင်ငံသားကေဇေးရီလူသားတို့ကသူတို့ရဲ့အခြေအနေတွေကိုလှမ်းပြီးတော့မေးမြန်းဆက်သွယ်နေကြတဲ့အတန်နေဖြစ်ပါတယ်။သတင်းလောကူတင်ဆက်တဲ့အခါမှာအသေးစိတ်နားဆင်ကြပါမယ်။ဒါ့အပြင်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ညာဒုက္ခသည်စခန်းတွေကိုကမ္ဘာ့ဘဏ်ဥက္ကဋ္ဌနဲ့အတူတွားရောက်ခဲ့တဲ့ကုလတွင်းမှုချုပ်ရဲ့ခီးစဉ်မှာဗ ారి များပြောဆိုသွားခဲ့ကြတယ်ဆိုတာအနေနဲ့လာမယ့်9ရက်နေ့ကျရင်စွဲချက်တင်သင့်မတင်တဲ့ဆုံးဖြတ်ချက်ချမှတ်မယ်ဖန်စီကန်ရိုက်တာသတင်းတော်နှစ်ဦးရဲ့တရားခွင်အလားလာကမ္ဘာ့ဖလားဘောလုံးပွဲစဉ်တွေရဲ့နောက်ဆုံးအခြေအနေစတာတွေကိုနားဆင်ကြပါမယ်အပတ်စဉ်ကဏ္ဍတွေဖြစ်စီးပွားရေးကဏ္ဍနဲ့သုတဆုံနဲ့အမေရိကန်တခွင်အစီအစဉ်တွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
ထိုင်းနိုင်ငံမြောက်ပိုင်းမဲဆိုင်ခရိုင်ချင်းရိုင်မြို့ကလှိုင်ခုတခုတည်းဝင်သွားရင်ပြန်ထွက်မလာပဲပျောက်ဆုံးနေတဲ့ចောင်းသားငယ်၁၂ယောက်နဲ့သူတို့ရဲ့ဘောလုံးသင်းနီးပြလူငယ်တယောက်ကိုအသက်ရှင်လျက်ပြန်တွေ့ပြီဖြစ်တဲ့အကြောင်းခရိုင်အုံးချုပ်ရေးမှူးနရွန်ဆက်အော်ဆွန်တနာကွန်ကအတည်ပြုကြေညာပါတယ်။၁၃ယောက်စလုံးကိုဘေးကင်းစွာပြန်တွေ့ပါပြီ။သူတို့တွေလှုပ်ရှားသွားလာနိုင်တဲ့အထိကျွန်တော်တို့ပြုစုဆောင်ရှောက်သွားပါမယ်။အစားအစာနဲ့ရေကူးနိုင်တဲ့ဆရာဝန်တယောက်ကိုသူတို့စီကိုပို့မှာပါ။သူတို့တွေအစာမစားရတာနည်းနည်းကြပြီဆိုတော့အစာစားနိုင်ကြမလားဆိုတော့ကတော့ကျွန်တော်မသေးကြပါဘူးလို့အုံးချုပ်ရေးမှူးနရွန်ဆက်ကတင်းလာနေမှာတဲ့နောက်တွေကိုပြောပါတယ်။ကလေးတွေအနေနဲ့လှုပ်ရှားသွားလာနိုင်တဲ့အခြေအနေမှာရှိရလားဆိုတာစေဘဝန်ထမ်းတွေကစမ်းသပ်စစ်ဆေးပြီးတဲ့အခါသူတို့တွေကိုယ့်ဘာသာသွားလာနိုင်တဲ့ခွန်အားပြည့်တဲ့အချိန်ထိကျွန်တော်တို့ပြုစုဆောင်ရှောက်ပါမယ်။အဲဒီနောက်မှာသူတို့ကအပြင်ပြန်ခေါ်ထုတ်ဖို့အခြေအနေကိုကျွန်တော်တို့ဆန်းစစ်မှာဖြစ်ပါတယ်လို့အုတ်ချုပ်ရေးမှူးကပြောပါတယ်။လူငယ်လေးတွေကိုဂူရဲကနေပြန်ထုတ်ဖို့ကိစ္စဟာရှုပ်ထွေးတဲ့လုပ်ငန်းစဉ်တစ်ခုဖြစ်လိမ့်မယ်လို့တာဝန်ရှိသူတွေကပြောပါတယ်။သူတို့ကိုကူညီကယ်ဆယ်ရေးလုပ်ငန်းမှာထိုင်းရေတပ်အထူးတပ်ဖွဲ့နဲ့အဖွဲ့အစည်းတည်းအပြင်အမေရိကန်ဩစတြေးလျတရုတ်ပြည်တိုင်စတဲ့နိုင်ငံတွေကလည်းရှာဖွေကယ်ဆယ်ရေးအဖွဲ့တွေလွှတ်ပြီးအကူအညီပေးကြတာပါ။အဲဒီနိုင်ငံတကာကျွမ်းကျင်သူတွေနဲ့ကယ်ဆယ်ရေးအဖွဲ့တွေကိုထိုင်းဝန်ကြီးချုပ်ပရာယုတ်ချန်တို့ကြားကကျေးဇူးတင်စကားပြောပါတယ်။ဒီလိုအကူအညီပေးတာနဲ့ပူးပေါင်းဆောင်ရွက်တဲ့အပေါ်တော်ဝင်ထိုင်းအစိုးရနဲ့ထိုင်းလူလူကအထူးပဲကျေးဇူးတင်ပါတယ်။ကလေးတွေဘေးရန်ကင်းကင်းနဲ့အမြန်ဆုံးပြန်လည်ကောင်းမွန်လာစေရေးကျွန်တော်တို့အားလုံးဆုတောင်းနေပါတယ်လို့ဝန်ကြီးချုပ်ပရာယုတ်ယုံရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုသတင်းတွေပြီးမှထုတ်လွှင့်ဖို့ရှိပါတယ်ခင်ဗျာ။
American သမ္မတ Donald Trump ရဲ့ရှင်းနေဖြစ်တဲ့တာဝန်ယူခဲ့ခြင်းကသူ့ရဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးတာကိုခန်းနေရတဲ့ Michael Cohen ကသူဟာသမ္မတအတွက်မဟုတ်ပဲသူ့မိသားစုနဲ့နိုင်ငံအတွက်ကာကွယ်စောင့်ရှောက်ဖို့ပထမဦးစားပေးဖြစ်နေထားတယ်လို့တင်းနယ်လာနေမှာပြောကြားလိုက်ပါတယ်။အင်ချန်မြေတထေးကြီးဘွားကနေနိုင်ငံရေးလောကထဲဝင်လာတဲ့ Trump အတွက်ဆိုသူဟာအသေးခံကာကွယ်ပေးမယ်သူလို့နယူးယောက်ကရှင်းနေ Cohen ကအရင်တုန်းကပြောခဲ့တာပါ။ဒါပေမဲ့အခုသူ့ကိုအထူးစုံစမ်းရမှု Robert Mueller က2016သမ္မတရွေးကောက်ပွဲမှာ Trump မဲဆွယ်အဖွဲ့မဲဆွယ်စင်ကသူ့လှုပ်ဆောင်ခဲ့တဲ့အခန်းကဏ္ဍကိုစစ်ဆေးနေတယ်လို့ New York အစိုးရရှေ့နေတွေကသူ့ရဲ့စီးပွားရေးအပေးယူလုပ်မှုဆံရတွေကိုစုံစမ်းနေခြင်းမှာတော့ ABC သတင်းဌာနရဲ့မေးမြန်းချက်မှာသူကလေးတန်းပြောင်းတော့တာဖြစ်ပါတယ်။စုံစမ်းမှုနှစ်ခုမှာသူ့ပူးပေါင်းထွက်ဆိုလိုတဲ့ဆန္ဒရှိကြောင်းအသက်52နှစ်အရွယ်ရှေ့နေကိုရင်ကသူ့ဇနီးသမီးနဲ့သားတို့ကိုထိတ်တန့်တင်ပြီးအမဲသစ္စာရှိမှဖြစ်ကြောင်းနဲ့သူ့မိသားစုနဲ့တိုင်းပြည်ကိုပထမဦးစားပေးဖြစ်ထားကြောင်းပြောဆိုပြီးအချက်ပြခဲ့တာဖြစ်ပါတယ်။ကိုဟင်းကသမ္မတအင်ဂျီမာတေဝန်တာဝန်ထမ်းဆောင်တာမရှိပေမဲ့ထရမ့်အတွက်ကိုစားပြုတဲ့အဓိကအခန်းကဏ္ဍကနေပါဝင်နေသူပါ။2016ရွေးကောက်ပွဲကာလနိုဗ ెంబ ာမတိုင်ခင်သတင်းနှစ်ပတ်တောင်မလိုတဲ့အချိန်ကထိုစဉ်ကထရမ့်နဲ့တညတ်တာအတူနေခဲ့တယ်လို့ပြောဆိုတဲ့လိန်ဖြောပြေးသေဥဆောင် Stormy Daniels ကိုကိုဟင်းကနှုတ်ပိတ်ခံငွေဖြစ်နဲ့ American Dollar 13,000 ပေးခဲ့တာဟာမဲဆွယ်ပွဲရန်ပုံငွေအသုံးပြုမှုဆိုင်ရာကိုချိုးဖောက်တာလို့တချို့တရားရေးဆန်းစစ်သူတွေကပြောနေကြတာပါ
ဇူလိုင်လပေါ်မှာနားယူတော့မယ့်အမေရိကန်နိုင်ငံတော်တရားရုံးချုပ်တရားသူကြီးအန်ထိုနီကန်နေဒီရဲ့နေရာမှာအစာထုတ်ခံထားရေးအမိစင်းတင်သွင်းဖို့စဉ်းစားနေသူတွေက၄ဦးနဲ့ တင်းလာနေကတွေ့ဆုံတယ်လို့နောက်ထပ်2ယောက်ဒါမှမဟုတ်3ယောက်နဲ့ထပ်တွေ့အောင်မဲလို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်တင်းလာနေကသူတွေ့ဆုံသူတွေဟာပညာရေးပိုင်းဆိုင်ရာနဲ့တခြားနည်းလမ်းတိုင်းမှာမတူကွဲပြားမှုပေါင်းစုံရှိတဲ့တိတ်ကိုထူးချွန်ပြောင်းလဲသူတွေဖြစ်ကြတယ်လို့သမ္မတထရမ့်ကတင်းနောက်တွေကိုတင်းလာနေမှာပြောပါတယ်ရွေးချယ်ဖို့စဉ်းစားနေသူတဦးချင်းနဲ့45မိနစ်လောက်စီကြာအောင်သမ္မတထရမ့်ကတွေ့ဆုံပြောဆိုရဲလို့အင်ပြီးတော့ပြောခွင့်ရဆရာဟာကာဗီဆန်ဒါစ်ကတင်းလာနေမှာပဲပြောပါတယ်အဲ့ဒီလူတွေဘယ်သူတွေဆိုတာကိုတော့ဆန်ဒါစ်ကမပြောပါဘူးအမည်စင်းတင်သူမှုသူရထားမဲ့နောက်ဆုံးစီးရင်ထဲမှာအမျိုးသမီးနှစ်ဦးပါဝင်ပြီးစူရန်လ9ရက်နေ့မှာပြည်သက်ရွေးချယ်မယ်လို့သမ္မတထရမ့်ကပြောထားပါဗျ
။မက္ဆီကိုသမ္မတအသစ်ဖြစ်တဲ့အရွေးကောက်ခံတဲ့အန်ဒရီမန်နူယယ်လိုပက်စ်အိုဘရီဒိုနဲ့တနင်္လာနေ့မှာတိတ်ကောင်းပေါ်နဲ့ဆွေးနွေးပြောဆိုမှုတွေလုပ်နိုင်ခဲ့ပြီးဒါဟာနှစ်နိုင်ငံချမ်းမှာတင်းမာနေတဲ့နယ်စပ်ပြဿနာကိုပြေလျော့စေနိုင်မယ်လို့မျှော်လင့်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။မက္ဆီကိုနိုင်ငံမှာသမ္မတတက်တန်း6နှစ်အတွက်လေဝဲရင်ဝါဒီလိုပက်စ်အိုပရေတိုတက်ခဲနဲ့အနိုင်ရခဲ့ပြီးတဲ့နောက်တနေ့မှာပဲသမ္မတထရမ့်နဲ့ဆက်သွယ်ပြောကြားခဲ့တာဖြစ်ပြီးဆက်ဆံရေးဟာတိတ်ကောင်းမှုရှိတယ်လို့ထင်ကြောင်းနဲ့နေဆက်ပြဿနာအတွက်ကူညီဖို့မက္ကဆီကိုသမ္မတတိကစ조사မယ်လို့ထင်ကြောင်းသမ္မတထရမ့်ကပြောကြားခဲ့တာပါအမေရိကတိုက်အလဲပိုင်းကနိုင်ငံအများစုကနေရွှေပြောင်းခြေချသူတွေအလုံးရင်းနဲ့ဝင်ရောက်တဲ့ကိစ္စနဲ့ပတ်သက်ပြီးသူတို့နှစ်ဦးကနိုင်ဝက်လောက်ဆွေးနွေးခဲ့တယ်လို့လည်းသမ္မတကပြောပါတယ်။ရွှေပြောင်းခြေချသူတွေမက္ကဆီကိုကိုဖျက်ပြီးအမေရိကနိုင်ငံနဲ့တရားဝင်လာရောက်တဲ့ကိစ္စနဲ့တူ NAFTA ခေါ်မြောက်အမေရိကနိုင်ငံများချမ်းလွတ်လပ်တဲ့ကုန်သွယ်သဘောတူညီချက်ကိုပြန်လည်ပြင်ဆင်ဖို့အတွက်မက္ကဆီကိုအမေရိကနဲ့ကနေဒါတို့ကြားညှိနှိုင်းနေတဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ NAFTA ကိုပြန်ပြီးပြင်မဲ့အစားအမေရိကနဲ့မက္ကဆီကိုနှစ်နိုင်ငံချကုန်သွယ်သဘောတူညီချက်အသစ်တည်ထန့်ချုပ်ဆိုဖို့လည်းသမ္မတကပြောပါတယ်တရားမဝင်လာရောက်မှုတွေရပ်တန့်စေဖို့အတွက် American တောင်ပိုင်းမှာ Mexico နဲ့နယ်စပ်တစ်လျှောက်ဒတိုင်းကာယံရေးအတွက်သမ္မတ Trump ကြိုးစားနေတာကာလအတော်ကြာနေပြီဖြစ်ပြီးကုန်ကျစရိတ်ကို Mexico ကပေးဖို့အတွက်သမ္မတကကြုံရနေပေမဲ့ Mexico ခေါင်းဆောင်တွေကလက်မခံပါဘူးအခုခေါင်းဆောင်တို့ဆက်သွယ်ပြောကြရမှာတော့ဒီကိစ္စကိုသမ္မတ Trump ကတောင်းဆိုမှုရှိမရှိထည့်သွင်းမပြောပါဘူးသမ္မတ Trump က2016ရွေးကောက်ပွဲကာလမဲဆယ်တုန်းကဒီကိစ္စကိုရှေ့လန်းတင်ပြီးတော့ပြောကြားခဲ့တာလည်းဖြစ်ပါတယ်
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683ညလိုင်းထိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်
ဒီကနေ့အင်္ဂါနေ့မြန်မာပြည်သတင်းများကိုတိုင်းဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့တိမ်းနဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေမူရင်းနေရာတွေကိုပြန်နိုင်ရေးဘေးရန်ကင်းတဲ့အခြေအနေတွေကိုဖန်တီးဖို့မြန်မာနိုင်ငံကိုနိုင်ငံတကာအသိုင်းအဝိုင်းကဖိအားပို့ပေးဖို့ကုလသမဂ္ဂတွေ့မှုကြောင့်အန်တိုနီယိုဂိုဒရက်စ်ကတင်းလာနေမှာတောင်းဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားဒေသကကူလူပါလွန်ဒုက္ခသည်စခန်းကိုတွားရောက်ကြည့်ရှုပြီးတဲ့နောက်လုပ်တဲ့သတင်းစာရှင်းလင်းပွဲတွင်မစ္စတာဂိုဒရက်စ်ကအဲ့လိုတောင်းဆိုသွားတာပါ။ဒီခေတ်စမှာကမ္ဘာ့ဘဏ်ဥက္ကဋ္ဌဂျင်မြွန်ကင်နဲ့အတူလိုက်ပါသွားပါတယ်။ဒုက္ခသည်တွေကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုအကူအညီရမုံငွေဒေါ်လာသန်း480ပေးမယ်လို့ကမ္ဘာ့ဘဏ်ကပြီးခဲ့တဲ့သတင်းပတ်မှာကြေညာထားပါတယ်။ကုလတွင်မှုကြောင့်နဲ့ကမ္ဘာ့ဘဏ်ဥက္ကဋ္ဌတို့ကူလူပါလွန်ဒုက္ခသည်စခန်းကိုလှည့်လည်ကြည့်ရှုကြတဲ့နေ့မှာပဲအဲဒီမှာရှိနေတဲ့ဒုက္ခသည်တွေကတချို့စူဝေးဆန္ဒပြတောင်းဆိုကြပါတယ်
။နျူကလ িয়ার လက်နက်ဖျက်သိမ်းကိစ္စပြောထားတဲ့အချိန်မြောက်ကိုရီးယားဘက်ကနေလုံမှလုပ်ပါမလားဆိုတဲ့စိုးရိမ်မှုတွေတိုးလာနေချိန်မှာပဲအမေရိကန်နိုင်ငံချင်းဝန်ကြီးမိုက်ပွန်ပီယိုဟာတက်တဲ့အချိန်မျိုးဖြစ်နေကိုရီးယားမြောက်ကိုရီးယားကိုအခုတစ်ပတ်တည်းမှာပဲခေးထွက်ပါလိမ့်မယ်။ဒီနှစ်ဆန်းပိုင်းမှာတော့ပထမဆုံးချိန်မြောက်ကိုရီးယားရောက်ခဲ့တော့က CIA အမေရိကန်ဖို့ထောက်လှမ်းရေးအဖွဲ့ညွှန်ကြားမှုဖြစ်နေသွားခဲ့တာဖြစ်ပါတယ်။အခုတစ်ခေါက်မှာတော့နိုင်ငံချင်းဝန်ကြီးပွန်ပီယိုဟာချက်သပရီကနေ့ကနေစနေနေ့အထိပြုံရမ်းမှနေဖို့စီစဉ်ထားတာပါ။ဖိလစ်ပိုင်နိုင်ငံဆိုင်အမေရိကန်တမ္မတ်ဆွန်ကင်းနဲ့မြောက်ကိုရီးယားတမ္မတ်တို့တနင်္ဂနွေနေ့ကဆွေးနွေးခဲ့ကြပြီးတဲ့နောက်ပိုင်းမှာဝန်ကြီးပွန်ပီယိုရဲ့ခီးစဉ်ထွက်ပေါ်လာတာဖြစ်ပါတယ်။ပြီးခဲ့တဲ့ဆနေနေ့တုန်းကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့စင်ကာပူမှာထိပ်သီးဆွေးနွေးမှုလုပ်ခဲ့တဲ့နောက်ပိုင်းအခုတချိန်ကအမေရိကန်နဲ့မြောက်ကိုရီးယားကြားထိပ်ပန်းအရာရှိတွေပထမဆုံးချိန်ဖြစ်တွေ့ဆုံမဲ့အစည်းအဝေးလည်းဖြစ်ပါတယ်
။ရုရှားနိုင်ငံကအင်ဂျင်မြစ်လက်ခံကျင်းပနေတဲ့ကမ္ဘာလှပလုံးပြိုင်ပွဲ16သင်းအဆင့်ရှုံးထွက်ပွဲစဉ်တွေကိုတနင်္လာနေ့ဆက်ပြီးရှင်ပိုင်ကစားကြရမှာဘရာဇီးလ်နဲ့ဘယ်လ်ဂျီယံတို့အနိုင်ရပြီးကွာတာဖိုင်နယ်တက်သွားပါပြီ။ဘရာဇီးကမက္ကဆီကိုအသင်းကို2-0မရှိနဲ့အနိုင်ရပါတယ်။ဘယ်လ်ဂျန်နဲ့ဂျပန်အသင်းမှာတော့ဂျပန်ကဥဆောင်ကို2-0သွင်းပြီးအနောက်ဘယ်လ်ဂျန်အသင်းက3-0သွင်းပြီးသွင်းတဲ့အတွက်ဂျပန်အသင်း3-2နဲ့အရေးနိုင်သွားတာပါ။ဘရာဇီးနဲ့ဘယ်လ်ဂျန်တို့ကွာတာဖိုင်နယ်ပွဲအဖြစ်မြန်မာစံတော်ချိန်ဆူရင်လ9ရက်စနေနေ့မနေ့အစော7နာရီခွဲမှာကစားကြပါမယ်။ဒီကနေ့မှာတော့ဆွီဒင်နဲ့ဆွစ်ဇာလန်ကိုလံဘီယာနဲ့အင်္ဂလန်တို့16သင်းရှုံးထွက်အဆင့်နောက်ဆုံးပွဲစဉ်တွေကိုကစားကြမှာဖြစ်ပါတယ်။တင်းနော်နဲ့နှစ်ပွဲပေါ်သုံးသက်ချက်နဲ့ကိုလံဘီယာအင်္ဂလန်ပွဲခံမှန်းချက်တို့ကိုသတင်းလွှာတွေထုတ်လွှင့်တဲ့အခါနားဆင်ကြပါမယ်ခင်ဗျာ။
American Thamra Donald Trump ye season ya American ga ni Europe ko tin twin ne ka re paw ma a khon 20 ga ya gan nong to bi kaum me so yin American si bwa yi ko a chi che a thi na si ma phet de lo American dollar 294 billion law a thi na si me kaun twe phet de ye let tong pyan mu re ne le yin san ya nai de lo Europe tamaka ga ni tadi pe lai par de Europe thauk ka re ne ka pye si re paw ma a khon to bi kaum me ki sa ga lak khan nai sia ma shi bu lo Europe tamaka ga ni pi ge de taot chan ni ga American ကုန်သွယ်ရေးဝန်ကြီးဌာနကိုပေးပို့ခဲ့တဲ့စာမျက်နှာ10မျက်နှာပါစာထဲမှာပြောဆိုထားတာဖြစ်ပါတယ်။မနေ့က EU နဲ့ကုန်သွယ်ငွေမှာဒေါ်လာ101ဘီလီယံဖို့အမေရိကန်မှာလုံငွေပြခဲ့တယ်လို့ American သမ္မတဒေါ်နယ်ထရန့်ကအဖွဲ့ဝင်28နိုင်ငံပါ EU ဖွဲ့ကိုအပြစ်တင်ခဲ့တာဖြစ်ပြီး American ကကားတွေကို EU က10ရာခိုင်နှုန်းကောက်ခံနေတယ်မှာ American က 1.5 ရာခိုင်နှုန်းပဲကောက်ခံခဲ့တယ်လို့လည်းပြောကြားခဲ့ပါတယ်။ Direct from Washington
ဒီတရားနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနေတော့ခင်မျိုးတက်တို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ် VOA ရဲ့အခုလို review ကနားဆင်နိုင်တယ်လို့ internet ဆာမင်နာဖြစ်တဲ့ vamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာအခုတော့သတင်းဆောင်မတွေကိုထုတ်လွှင့်ပြီးတော့မှမို့အားလုံးစိတ်ဝင်စားနေကြတဲ့ထိုင်းမြန်မာနယ်စပ်ကဂူတွင်းမှာတပတ်ကြာကြာပိတ်မိနေတဲ့ခရီးတွေပျောက်ဆုံးနေတဲ့သတင်းသူတို့ပြန်တွေ့ပြီဆိုတာကိုအရင်ဆုံးနားဆင်ရပါမယ်ဒီကမ္ဘာလုံးမှာစိတ်ပူနေကြတဲ့ဖြစ်ရပ်တစ်ခုအတွက်ထူးခြားတဲ့ဝန်တာစရာတရင်တစ်ခုကတော့ချင်းရိုင်ခရိုင်မဲဆိုင်မြို့နယ်လှံကူတွင်းမှာဇွန်လ23ရက်နေ့ကလေးက10ရက်ကြာပျောက်ဆုံးနေတဲ့ထိုင်းဘောလုံးတင်းကနီးပြဆရာလေးနဲ့ကလေး12ယောက်စုစုပေါင်း13ယောက်ကိုဂူလေးကပတရားကန်းကြီးရဲ့မီတာ400ခန့်အကွာမှာပြန်တွေ့ဆုံခဲ့ပြီးတော့မဲဆိုင်ခရိုင်ခရိုင်ဝင်ကဇွန်ဇူလိုင်လ2ရက်တနင်္လာနေ့ညကအတီးပြုတ်ပြောဆိုလိုက်တဲ့တရင်မဲ့ဖြစ်ပါတယ်သူတို့ဘေးကင်းရမခုအောင်နေတဲ့ဂူတွေကနေကဲထုတ်နိုင်ဖို့လေထိုင်းရေတပ်နဲ့နိုင်ငံတကာကယ်ဆယ်ရေးသမားတွေဝိုင်းပြီးတော့ကြိုးပမ်းနေကြပြီးလိုအပ်တဲ့အကူအညီတွေကိုလာရောက်ပေးဖို့အတွက်ပြင်ဆင်နေကြပါပြီ။ဒီကိစ္စဆက်ပြီးတော့ဖြစ်ချိန်တွေကနေ့ညမပြတ်စောင့်ကြည့်ပြီးတော့သတင်းပေးဖို့နေတဲ့ VOA ထိုင်းခြေစိုက်သတင်းတော့မအေးမှာကဆက်လက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
။ထိုင်းဘော်လုံးအသင်းကနီးပြဆရာတဦးခလေး12ဦးနဲ့အားလုံးပေါင်း73ယောက်ပျောက်ဆုံးမှုကိုတနိုင်ငံလုံးကကယ်ဆယ်ရေးတွေနိုင်ငံတကာကကယ်ဆယ်ရေးတွေနဲ့အတူရှာဖွေခဲ့တာဟာ10ရက်ကြာတဲ့နောက်မှာတော့ပြန်တွေ့ခဲ့ပါပြီ။ကလေးတွေပြန်တွေ့တဲ့အကြောင်းချင်းရိုင်ခရိုင်အုပ်ချုပ်ရေးမှူးနှလုံးဆက်ကအခုလိုအတီးပြုတ်လိုက်တဲ့အချိန်မှာနားထောင်နေသူအားလုံးကပျော်ရွှင်သွားကြပါတယ်။သူပြောသွားတာကတော့အားလုံးစိတ်ချလုံခြုံစွာကျန်းမာစွာနဲ့ရှိနေပါတယ်။ဒါပေမဲ့ကယ်ဆယ်ရေးလုပ်ငန်းတွေကတော့ဆက်လုပ်နေရအောင်ပါပဲ။ကျွန်တော်တို့ဟာကလေးတွေကိုတွေ့အောင်လို့ရေတွေကိုစုပ်ထုတ်လိုက်ရတာဖြစ်တယ်။ကလေးတွေရဲ့ကျန်းမာရေးနဲ့တခြားကုသမှုတွေလုပ်ဖို့ဆရာဝန်တွေစစ်တပ်ဖွဲ့တွေကိုလွှတ်ဖို့လှုပ်ဆောင်နေပါတယ်ဆိုပြီးပြောသွားတာပါ။အဲ့ဒီကလေးတွေကိုတွေ့တဲ့နေရာကတော့ကျောက်ပူထဲမှာရှိတဲ့ပတရားကမ်းခြေလို့တင်စားထားတဲ့နေရာနဲ့မီတာ400ကလှိုင်ကောင်းတစ်ခုမှတွေ့ရှိခဲ့တာလို့ဆိုပါတယ်။သူတို့တွေဟာ10ရက်ကြာအစာရေစာပြတ်နေတဲ့အတွက်သူတို့တွေရဲ့ကျန်းမာရေးတွေစောင့်ရှောက်မှုပေးဖို့အတွက်ဆရာဝန်တွေစေဝန်ထမ်းတွေဆီလွတ်ပြီးအရေးပေါ်ကယ်ဆယ်မှုတွေလည်းဆက်လုပ်နေကြပါတယ်။ဂူလန်းတစ်လျှောက်မှာလည်းအောက်ဆီဂျင်ဘူးတွေကိုချိတ်ဆွဲထားတာပါ။လှန်ကူတွေကကလေးတွေကိုကယ်ဆယ်ရေးအဖွဲ့တွေကစတင်တွေ့ရှိချိန်မှာတော့ကယ်ဆယ်ရေးတွေမှာပါဝင်တဲ့ကယ်ဆယ်ရေးလုပ်နေတဲ့နိုင်ငံသားတအုပ်ကကလေးတွေကိုဘယ်နှယောက်လဲဆိုပြီးအင်္ဂလိပ်လိုမေးပါတယ
်။ How many of you? 13.
Yeah,
13. Brilliant.
Yeah, yeah.
73ယောက်ဆိုပြီးနားလေတဲ့ကလေးတွေကပြန်ပြေးပါတယ်။သူတို့အားလုံးငိုနေကြတာကိုတွေ့ရတယ်လို့လဲဆိုပါတယ်။ဒီနေ့ဘယ်နှရက်ရောက်နေပြီလဲဆိုပြီးကလေးတစ်ယောက်ကမေးတမ်းကိုလည်းကြားရပါတယ်
။ We are coming. It's okay.
It's okay.
Many people are coming.
Many, many people.
We are the first. Many people come.
What day?
Tomorrow.
No, no, no. What day is it? No,
it's not.
How about by then?
Monday.
Monday.
Okay, but 1 week and Monday. You have been here 10 days. 10 days.
ကဲဒီရေးဖွဲ့ဝင်နိုင်ငံသားတွေကငါတို့တွေရောက်လာကြပြီအများကြီးလာကြပြီဆယ်ရက်တောင်ကြာပြီမင်းတို့အရန်စိတ်သက်သာမာတဲ့ကလေးတွေပဲဆိုပြီးဂုဏ်ပြုကြောင်းရေတပ်အဖွဲ့ကတင်ထားတဲ့ရုပ်သံမှာပါရှိပါတယ်။ထိုင်းနိုင်ငံချင်းရိုင်ခရိုင်မဲဆိုင်မြို့တွေကကဘာလက်ခရီးသွားများလေပတ်လေးရှိတဲ့မြေအောက်ကြောက်လှန်မှုအတွင်းကိုထိုင်းလူငယ်ဘောလုံးအသင်းကကျောင်းသားလူငယ်12ဦးနဲ့နီးပြဆရာတဦးတို့ဟာလွန်ခဲ့တဲ့10ရက်ခန့်ကလေပတ်ရင်းပျောက်ဆုံးသွားခဲ့တာပါ ူတို့တွေရဲ့အသက်တွေကတော့အသက်17နှစ်ကနေ18နှစ်အရွယ်တွေဖြစ်ပြီးဘောလုံးနီးပြားကတော့အသက်25နှစ်အရွယ်လူငယ်တူဦးဖြစ်ပါတယ်။သူတို့တွေဟာဂူကနေပြန်ထွက်မှာတောင်ကျရေတွေဝင်လာတဲ့အတွက်ပြန်ထွက်ဖို့ခက်သွားသလိုသူတို့ကိုအာဏာပိုင်တွေကတနိုင်ငံလုံးအတိုင်းအတာမကနိုင်ငံတကာကိုပါအကူအညီတောင်းပြီးနီးပေါင်းစုံနဲ့ကယ်ဆယ်ရေးတွေလုပ်တဲ့အခါမှာလည်းရေတွေရဲ့အတားအဆီးတွေကြောင့်ဆယ်ရက်ကြာအခက်အခဲများစွာရင်ဆိုင်ခဲ့ရပါတယ်။ထိုင်းရေတပ်နဲ့နိုင်ငံတကာကယ်ဆယ်ရေးတပ်တွေနေ့ညမပြတ်ကြိုးပမ်းအားထုတ်ခဲ့ပြီးကလေးတွေကိုပြန်တွေ့နိုင်ဖို့အတွက်တွေ့ရင်လည်းကယ်ထုတ်ဖို့အတွက်လက်တလောကျန်းမာရေးစောင့်ရှောက်မှုတွေလုပ်ဖို့အတွက်လည်းချက်ချင်းလှုံ့ဆော်နေကြတာပါ။ဒါဟာထိုင်းအစိုးရရဲ့လူမှုပေါ်မှာစေတနာထားမှုတာဝန်ယူမှုတွေကိုပြသနေတာဖြစ်ပါတယ်။ထိုင်းအစိုးရကတော့ကလေးတွေကိုပြန်တွေ့တဲ့ရုပ်တံတွေကိုလည်းတိုက်ရိုက်ပြသနေပါတယ်ရှင်
။မအီးမှသတင်းပေးပို့တော့ဖြစ်ပါတယ်။ရိုဟင်ညာတွေကကမ္ဘာပေါ်မှာခွဲခြားဆက်ဆံမှုအခံရဆုံးဖြစ်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ကပြောပါတယ်။မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ညာဒုက္ခသည်ထောင်ပေါင်းများစွာရဲ့လူအချက်တွေကိုစမ်းစစ်ဖို့အတွက်မစ္စတာကူဒရက်စ်ဟာကမ္ဘာ့ဗန်ဥက္ကဋ္ဌနဲ့အတူဘင်္ဂလားဒေ့ရှ်နိုင်ငံကိုဇူလိုင်လ1ရက်နေ့2ရက်နေ့မှာတောရောက်ခဲ့တာဖြစ်ပါတယ်။အပြည့်အစုံကိုဒေါက်ခင်မျိုးသက်ကပြောပြပေးပါလိမ့်မယ်
။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူဒရက်စ်နဲ့ကမ္ဘာ့ဗန်ဥက္ကဋ္ဌချင်းမြုံကင်မတို့ဟာတနင်္ဂနွေနေ့မှာဒိုင်ကာမြို့ကိုရောက်ခဲ့ပြီးဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနန်နဲ့တွေ့ဆုံခဲ့တယ်လို့တနင်္လာနေ့မှာတော့ရိုဂျာ9သိန်းနီးပါးခိုလုံနေတဲ့ကောက်ဆက်စ်ဘဇားကရိုဂျာဒုက္ခသည်စခန်းတွေကိုတောရောက်ခဲ့ကြတာပါ။ဒီရွန်ဂျာဒုက္ခသည်စခန်းတွေကိုရောက်သူတိုင်းသူတို့ခံစားနေရတာအတွက်ခြေကွဲဝမ်းနေကြပြီးဒီရွန်ဂျာရီဟာကမ္ဘာပေါ်မှာခွဲခြားဆက်ဆံတာအခံရဆုံးဖြစ်နိုင်တယ်လို့မစ္စတာဂူဒရက်စ်ကပြောပါတယ
် First of all listening
သူရဲ့ကြောက်မဲ့ဖွယ်ရာအဖြစ်အပျက်တွေကိုနားထောင်ရပြီးအဲ့ဒီအဖြစ်အပျက်တွေထဲမှာစနစ်တကျလူခွင့်ရေးချိုးဖောက်မှုတွေနဲ့ဆက်နွယ်နေတဲ့တပ်ဖြတ်တာအာရမအကျဉ်ခံရတာအိမ်တွေရွာတွေမိရှုခံရတာလို့အကြမ်းဖက်မှုတွေကြီးကြီးမားမားပါဝင်နေတာမို့ကြည်ကွဲပွဲအကောင်းဆုံးအဖြစ်ပြက်တွေကတခုဖြစ်နိုင်ပါလေကျွန်တော်ဟာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးအဖြစ်နဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုနှစ်ကြိမ်ရောက်ခဲ့ဘူးပါလေရိုဟင်ဂျာတွေဟာကမ္ဘာပေါ်မှာခွဲခြားဆက်ဆံမှုအခံရဆုံးထဲမှာပါနေတာဒါမှမဟုတ်ခွဲခြားဆက်ဆံအခံရဆုံးဆိုတာတန်တရားဖြစ်เสียမလိုပါဘူးသူတို့ဟာသူတို့ရဲ့နိုင်ငံမြန်မာပြည်ထဲမှာနိုင်ငံသားဖြစ်ခွင့်မရတာလို့အခြေခံအကြဆုံးဖြစ်ကိုယ်တော်အတိမတ်ပြုမခံကြရပါဘူး
မစ္စတာဂူဒရက်စ်ဟာ2008ခုနှစ်တုန်းကကောက်ဆက်စ်ဘဇားကိုတခါရောက်ခဲ့ပြီလို့အခု10နှစ်ကြာမှနောက်ထပ်တခါလာရောက်ခဲ့တာပါရိုဟင်ဂျာဒုက္ခသည်တိမ့်နေချီရှိနေတဲ့ဒုက္ခသည်စခန်းတွေရဲ့အခြေအနေဟာအတော်ကလေးကိုဆိုးဝါးနေတာမြင်တွေ့ရတယ်ကမ္ဘာ့ဘဏ်ဥက္ကဋ္ဌကင်ကတော့ရိုဟင်ဂျာတွေကိုပံ့ပိုးကူညီဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကိုအမေရိကန်ဒေါ်လာတန်ပေါင်း480ကနဦးချထားပေးမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်ဒါအပြင
် We believe thatEveryone has a right to
ဟာပညာသင်ကြားခွင့်တွေရဲ့တက်ရှိနေထိုင်ခွင့်တွေဆေးကုသခွင့်တွေမရမှာမျိုးခွဲခြားဆက်ဆံခံရမှာကိုကြောက်မနေရတာမျိုးအခွင့်အရေးရှိတယ်နဲ့လို့ကျွန်တော်ယုံကြည်ပါတယ်အခုကျွန်တော်တို့ကြားရတဲ့ဇလန်းတွေကရခိုင်ပြည်နယ်တွေကသူတို့နေအိမ်တွေမှာနေဖို့ကြိုးစားရင်းနဲ့ဒါမျိုးတွေကြုံနေရတာမျိုးကြေကွဲဖို့ကောင်းလာပါတယ
်ရွန်ဂျာဒုက္ခသည်တွေအတွက်တီးသန့်အစီအစဉ်လှုပ်ဆောင်ဖို့အကူအညီဖြစ်နေဒီနှစ်မှာချထားပေးမယ့်ဒေါ်လာတန်း480အပြင်ဘင်္ဂလားဒေ့ရှ်အစိုးရကိုဖွံ့ဖြိုးရေးအကူအညီဖြစ်နေတိတ်ကိုနဲပါတဲ့အတိုးနဲ့အမေရိကန်ဒေါ်လာတန်း3000ကိုချင်းငွေဖြစ်နဲ့ချထားပေးမှဖြစ်ကြောင်းလဲကမ္ဘာ့ဘဏ်ဥက္ကဋ္ဌကထူးထူးခြားခြားကြေညာခဲ့တာပါမစ္စတာဂူဒရက်စ်နဲ့မစ္စတာကင်မရိုဟာတနင်္လာနေ့ဘင်္ဂလားဒေ့ရှ်နိုင်ငံကနေမပြန်ခင်ဘင်္ဂလားဒေ့ရှ်ကဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်ရွန်ဂျာရီဌာနပြန်ရေးအတွက်မြန်မာအစိုးရနဲ့ကုလသမဂ္ဂအဖွဲ့အစည်းနှစ်ခုဖြစ်တဲ့UNHCR နဲ့ UNDP တို့ကြားလက်မှတ်ရေးထိုးထားတဲ့နားလည်မှုစာချုပ်လွှာ MOU မှာမြန်မာအစိုးရကလက်မှတ်ခံတဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံရောမြန်မာအစိုးရလက်ခံထားတဲ့ဘင်္ဂလီမွတ်စလင်ဆိုတဲ့အတုံးနှုံကိုပါတုံးမထားပါဘူး။ဒါပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံကိုကုလသမဂ္ဂကလက်ခံထားတယ်လို့အခုလိုနားလည်မှုစာချုပ်လွှာရေးထိုးနိုင်တဲ့အဆင့်ရောက်လာတာဟာရိုဟင်ဂျာတွေအတွက်ကောင်းမွန်တဲ့ခြေလှမ်းဖြစ်တာမို့ဒါကိုလက်ခံဖို့လိုကြောင်းအတွင်းမှုချုပ်ကပြောပါတယ
် I believe this memorandum of understanding is a first step on the way
အခုရထားတဲ့နားလည်မှုစာကြွန်လွှာ MOU ဟာရွန်ညာတရဲ့ရပိုင်ခွင့်ကိုအတိမတ်ပြုဖို့လမ်းကြောင်းမှာပထမခြေလှမ်းဖြစ်မယ်လို့ကျွန်တော်ယုံကြည်ပါတယ်အဲဒါကြောင့်ဒီခြေလှမ်းကိုမလှမ်းဘူးလို့ပြောရင်တိတ်မှားသွားပါလိမ့်မယ်ရှောက်ရမယ်လမ်းကြောင်းဟာရှည်လျားပြီမဲ့ဘယ်လမ်းကိုမဆိုပထမခြေလှမ်းနဲ့စလှမ်းရမှာပါအခုချိန်မှာမြန်မာအစိုးရလက်ခံထားတာကိုလက်ရောပြီးလုံမဖြစ်မဲ့သဘောမျိုးဒီလိုလုပ်ရတာပါ
အခုလိုရွန်ဂျာဒုက္ခသည်ပြဿနာပေါ်လာတာရဲ့အရင်းမြစ်အတွက်တာဝန်ရှိသူဟာမြန်မာအစိုးရဖြစ်တယ်လို့ကုလသမဂ္ဂကလက်ခံထားကြောင်းနဲ့ ပြဿနာရဲ့အရင်းမြစ်ကိုလူတွေကမေ့နေထကြတယ်လို့အခုဒီလဲနိုင်ငံတကာအတိုင်းဝန်းကနေမတားရှိနိုင်သေးဘူးလို့လည်းပြောပါတယ်။ဒါကြောင့်1986ခုနှစ်ကစပြီးအခုပထမဆုံးချိန်ဖြစ်နေကုလသမဂ္ဂလုံခြုံရေးကောင်စီမှာတင်သွင်းဆွေးနွေးဖို့အတွက်သူလုပ်ခဲ့တယ်လို့လည်းပြောပါတယ
်။ I wrote an official letter to the Security Council in order to make sure
ဒီပြဿနာကိုလုံခြုံရေးကောင်စီမှာထည့်သွင်းဆွေးနွေးဖို့တေချာအောင်လုံခြုံရေးကောင်စီကိုတရားဝင်စာရဆောင်ကျွန်တော်ရေးခဲ့ပါတယ်။ဒါပေမဲ့ဒါဟာမလွယ်လှပါဘူး။သိကြတဲ့အတိုင်းပါပဲနိုင်ငံတကာအတိုင်းဝိုင်းမှာဒီကိစ္စအတွက်သဘောထားကပြိတ်ပြီးတော့ကွဲလွဲနေပါလေ
ဒီပြဿနာအတွက်အားလုံးမှာတာဝန်ရှိပေမဲ့သူ့ဘက်ကတော့လုံးဝတာဝန်ယူချောင်းနေတကယ်တော့မြန်မာနိုင်ငံမှာဒီပြဿနာဖြစ်ပေါ်ရတဲ့အကြောင်းကအဆုံးမှာတော့မြန်မာနိုင်ငံမှာပဲလုံးဝတာဝန်ရှိချောင်းနဲ့ထောက်ပြခဲ့ပါတယ်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ဟာကမ္ဘာ့ဘဏ်ဥက္ကဋ္ဌဂျင်ယွန်ကင်ဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီနဲ့ကုလသမဂ္ဂလူ့ရေရန်ပုံငွေအဖွဲ့ UNDPA မှုဆောင်ဒါရိုက်တာနာတာလီယာကန်နမ်အပြင်ကုလသမဂ္ဂအကြီးအကဲအရာရှိကြီးတွေလိုက်ပါပြီးဘင်္ဂလားဒေ့ရှ်နိုင်ငံနှစ်ရကြာခီးစဉ်တွားရောက်ခဲ့တာဖြစ်ပါတယ
်ဒေါက်ကင်မြို့တပါခင်ဗျာညောင်းနိုင်ငံမှာအဖမ်းဆီးခံရိုက်တာတရင်တောင်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့အမှုကိုတရားရုံးကဆွဲချက်တင်းတင်းမတင်းနဲ့ဇူလိုင်လ9ရက်နေ့မှာဆုံးဖြတ်ဖို့ရှိပါတယ်လူခွင့်ရေးအဖွဲ့အစည်းတွေကတော့မြန်မာတရားရေးစနစ်ပေါ်မှာယုံကြည်မှုနည်းနေတာကြောင့်ဒင်းနေတော်တို့ပြန်ပြီးတော့လွတ်ပါမလားဆိုပြီးတော့စိုးရိမ်နေကြပါတယ်ဒီအကြောင်းအကြောင်းဆုံးကိုကိုကျော်အောင်လင်းကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
6လကျော်အဖမ်းဆီးခံထားတဲ့ Writers ဒင်းတော်ကိုဝလုံးနဲ့ကိုကျော်စိုးတို့ရဲ့အမှုကိုပတ်လက်ပြီးတော့သူတို့နှုတ်ကိုပြန်လွှတ်ပေးဖို့ Human Rights Watch လူခွင့်ဆောင်ချင်မှုအဖွဲ့ကဇော်လန်လတရနေ့ကတောင်းဆိုထားပါတယ်မနေ့ကရန်ကုန်တိုင်းမြောက်ပိုင်းခရိုင်တရားရုံးမှာပြုလုပ်ခဲ့တဲ့ရုံးထုတ်မှုမှာတော့ဒင်းတော်နှုတ်ကိုနိုင်ငံတော်လေးဝက်ချက်ဥပဒေနဲ့ဆွေးချက်တင်သင့်မတင်သင့်ကိစ္စဇော်လန်လ9ရက်နေ့တနင်္လာနေ့မှာဆုံးဖြတ်မယ်လို့ဆိုပါတယ်။သတင်းတော့ကိုဝါလုံးကတော့သူတို့အမှုကိုတရားရုံးကမျက်မျက်တတာဆုံးဖြတ်ပေးလိမ့်မယ်လို့မျှော်လင့်နေတာပါ
။တရားစီရင်ရေးကိုလည်းကျွန်တော်တို့အပြည့်အဝယုံကြည်ထားပါတယ်။ဘာလဲဆိုတော့ကျွန်တော်တို့နိုင်ငံအတွက်ဟိုဒါကဥပဒေစိုးမိုးမှုဘယ်လောက်ရှိတယ်။တရားမျှတမှုကိုဘယ်လောက်ရှိတယ်ဆိုတဲ့အနေအထားမှာဒါတရားရုံးကမျက်မျက်တတာဆုံးဖြတ်ပေးလိမ့်မယ်အနေအထားတစ်ခုလို့ကျွန်တော်ယုံကြည်ပါတယ
်။မနေ့ကယုံချင်းကိုရောက်လာခဲ့တဲ့ကိုဝါလုံးသတင်းတော့တွေကိုပြောခဲ့တာပါ။ကိုဝါလုံးကတရားရုံးရဲ့ဆုံးဖြတ်ချက်ကိုအကောင်းဘက်ကနေပြီးတော့ရှုမြင်ပြီးမျှော်လင့်ထားပေမဲ့လည်းကိုဝါလုံးတို့သတင်းတော်နှစ်ဦးလွတ်မြောက်ရေးတောင်းဆိုနေတဲ့ Human Rights Watch လူခွင့်ဆောင်ချင်မှုအဖွဲ့ကတော့မြန်မာတရားရေးစနစ်ကိုယုံကြည်မှုတိတ်မရှိပါဘူးမြန်မာနိုင်ငံမှာလွတ်လပ်တဲ့တရားစီရင်ရေးဆိုတာမရှိသေးတာကြောင့်တရားရုံးကဘယ်ဘက်ကိုရပ်မလဲဆိုတာကိုသိဖို့ခက်တယ်လို့ Human Rights Watch အဖွဲ့ရဲ့အာရှရေးရာညွှန်ကြားရေးမှူး Brett Adams က VOA ကိုပြောပါတယ
် very unclear what the court will do will it do the right thing
တရားရုံးကဘယ်လိုဆုံးဖြတ်မလဲဆိုတာတော်တော်မေးမယားဖြစ်နေပါတယ်မှန်ကန်တဲ့လူရက်ကိုပဲလုံးလိမ့်မလားစစ်တပ်ရဲ့ဖိအားပေးတာကိုခံမလားဆိုတာမသိနိုင်ပါဘူးအမှန်တိုင်းလုပ်ဖို့အတွက်ကတရားရေးစနစ်ကိုယုံကြည်အားကိုးလို့မဖြစ်ပါဘူးဘာကြောင့်လဲဆိုတော့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေအရအပြန်အလှန်ထိန်းချုပ်တဲ့စနစ်မရှိသလိုလွတ်လွတ်လပ်လပ်ဆုံးဖြတ်နိုင်တဲ့တရားသူကြီးတွေရှေ့နေတွေလည်းမရှိပါဘူးလွတ်လပ်တဲ့ရဲအဖွဲ့ဆိုတာလည်းမရှိပါဘူးရဲတွေကစစ်တပ်ကိုအစီရင်ခံနေရတာပါအဲဒါကြောင့်အခုကိစ္စကနိုင်ငံရေးနဲ့ဆိုင်တဲ့ဆုံးဖြတ်ချက်ဖြစ်ပါလိမ့်မယ်
။တကယ်လို့တရားရုံးကသာကိုဝါလုံးတို့ကိုလွှတ်မပေးဘဲသူတို့အမှုကိုဆက်ပြီးတော့ရေးယူသွားမယ်ဆိုရင်နိုင်ငံတကာရဲ့ဖိအားတွေကူးတက်ပို့ပြီးတော့များလာမှာကတော့အသေးချပဲလို့ Brett Adams ကဆက်ပြောပါတယ
်။ Human Rights Watch and other human rights people and associations around the world are
Human Rights Watch အဖွဲ့အပါအဝင်ကမ္ဘာတဝန်းလူခွင့်ရေးဆိုင်ရာအဖွဲ့တွေတွေမကပါဘူး။ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကပါဒီသတင်းထုတ်တွေရဲ့အမှုကိုပါလက်ပေးဖို့သူတို့ကိုရေးယူထားတာကမမှန်ကန်ဘူး။သတင်းတော့တွေကိုလွှတ်ပေးတဲ့လေပြင်းပြင်းထန်ထန်ပြောထားပြီးပါပြီ
။ Writer သတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုရခိုင်ပြည်နယ်လုံခြုံရေးနဲ့ဆိုင်တဲ့အရေးကြီးတဲ့စာရွက်စာတမ်းတွေလက်ဝဲတွေ့ရှိတာကြောင့်တဟာနိုင်ငံတော်လေးဝက်ချက်အုပ်ဝင်နဲ့ညှိစွန့်နေဆိုပြီးတော့အစိုးရကတရားစွဲဆိုထားတာပါ။ပြီးခဲ့တဲ့ဒီဇင်ဘာလကလေးကသူတို့နှုတ်ဦးကိုဖမ်းဆီးပြီးတော့စစ်ဆေးမှုတွေကြီးကြီးပြုလုပ်ခဲ့တဲ့နေရာမှာတရားလိုပြတပ်သေး23ဦးကိုစစ်ဆေးခဲ့ပါတယ်။ကိုဝါလုံးတို့ကတော့သူတို့ဟာထောင်ချောက်ဆင်ဖမ်းခံခဲ့ရတာဖြစ်ပြီးအစိုးရဘက်ကဆွဆွဲတယ်လို့နိုင်ငံတော်လေးဝက်ချက်ဥပဒေကိုလည်းသူတို့မချိုးဖောက်ဘူးလို့ညှင်းဆိုထားပါတယ်။တကယ်လို့သူတို့နှုတ်ဦးမှာအပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ခဲ့ရင်ထောင်ဒဏ်14နှစ်အထိပြစ်ဒဏ်ချခံရနိုင်ပါတယ်
။ကိုကျော်အောင်လင်းပြောပြသွားတာဖြစ်ပါတယ်။တနင်္လာနေ့ကမ္ဘာဖလားဘောလုံးပြိုင်ပွဲတွေအပြီးဘရာဇီးနဲ့ဘယ်လ်ဂျီယမ်တို့ကွာတာဖိုင်နယ်တက်သွားကြပြီးတော့အင်္ဂါနေ့မှာဆွီဒင်နဲ့ဆွစ်ဇာလန်အင်္ဂလန်နဲ့ကိုလံဘီယာတို့ဒုတိယဆင့်ရှုံးထွက်ပြိုင်ပွဲတွေနောက်ဆုံးပွဲစဉ်ဖြစ်နေချန်ပီယံကစားကြမှာဖြစ်ပါတယ်။နောက်ဆုံးကန်သွားတဲ့ပွဲနှစ်ပွဲပေါ်အနှစ်ချုပ်သုံးသက်ချက်နဲ့ဒီကနေ့ကစားကြမယ့်နှစ်ပွဲတွေကမြန်မာပြည်သားကြိုက်အင်္ဂလန်သင်းရဲ့အလားအလာပေါ်ခန့်မှန်းချက်ကိုကိုကျော်ကျော်သိန်းကစူးစီးပြီးတော့တင်ပြထားတာနားဆင်ပါ
ပြိုင်ပွဲမစခင်ကတည်းကဘူဆွဲနိုင်တဲ့အသင်းတွေကိုခံမှန်းကြတာတွေထဲမှာအမြင့်ပါတဲ့ဘရာဇီးအသင်းဟာအားလုံးတွက်ထားတဲ့အတိုင်းပဲမက္ဆီကိုအသင်းကို2ဂိုးပြန့်နဲ့အနိုင်ရပြီးကွာတာဖိုင်နယ်အဆင့်ကိုတက်သွားတာပါ။ဒါပြင်ဘယ်လ်ဂျီယမ်အသင်းဟာလည်းအာရှထိပ်သည်ဂျပန်အသင်းကို2ဂိုးအထိသွင်းခံထားရပြီးမှနောက်ကနေလိုက်ကစားပြီး3ဂိုး2ဂိုးနဲ့အနိုင်ရသွားပါတယ်။ဒီပွဲတွေရဲ့ရလဒ်တွေကတော့ပွဲမတိုင်ခင်ခံမှန်းထားတဲ့အတိုင်းပဲထွက်လာပါတယ်လို့မြန်မာလူရေးစင်ကုသမဟောင်းကိုရင်ထွေးကပြောပါတယ်
ကျွန်တော်မျှော်လင့်ထားတဲ့ရလဒ်ထဲမှာကျွန်တော်ပြေးထားတဲ့ဟိုအသင်းထဲမှာတော့ဘရာဇီးတက်မယ်ဘယ်ဂျီယံတက်မယ်ဆိုလို့ကျွန်တော်တို့ခံမှန်းတဲ့ထဲမှာတော့ဒီနှစ်သင်းလုံးတော့ဒီနေ့ကတက်သွားတယ်ဗျာဒါပေမဲ့လည်းကျွန်တော်တို့အာရှအသင်းဖြစ်နေဂျပန်ရဲ့ကစားကွက်ကတော့ဒီနေ့လည်းတော်တော်လေးကြိုးကြိုးစားစားကစားတာတွေ့ရတယ်ကိုအာရှအသင်းတော့ဂုဏ်ယူတာပေါ့ဗျာဒါပေမဲ့လည်းဘယ်ဂျီယံလည်းသူကထိုက်တဲ့နေနဲ့ကစားတော့သွားတယ်ဒါတော့မြင်ရတယ်ဗျာဒါကြောင့်မို့ဒီနေ့အသင်းကတော့ကိုတက်ထားတဲ့အတိုင်းပဲနှစ်သင်းစလုံးတက်သွားတယ်လို့မြင်ရပါတယ်ဗျာ
ဘရာဇီးအနေနဲ့နိုင်တဲ့နယ်ပွဲကိုအနိုင်ရသွားတာဖြစ်ပြီးဘယ်လ်ဂျီယမ်အနိုင်ရတာကတော့နီးပြရဲ့လူစားလဲဗျူဟာကြောင့်ဖြစ်တယ်လို့သုံးသပ်သူကဘောလုံးအကစားဝေဖန်သုံးသပ်သူကိုဝင်းကျော်မင်းပါ
ဘရာဇီးနဲ့မက္ဆီကိုကပုံမှန်ပွဲစဉ်တစ်ပွဲပေါ့ဘရာဇီးနေနဲ့နိုင်တဲ့နိုင်ထိုက်တဲ့ပွဲတစ်ပွဲကိုသူအကောင်းဆုံးကစားပါတယ်ဘယ်လ်ဂျီယမ်ဂျပန်ပွဲတော့ကျွန်တော်ထင်တယ်ဘယ်လ်ဂျီယမ်ကလည်းပော့ဆတယ်လို့ထင်ရတာဆိုတော့သူတို့အနေနဲ့ဒီပွဲအစပိုင်းကစားပုံကတော်တော်လေးကိုရေးရှော်ရီရော်ရရှိတယ်ဒီကျွန်တော်တို့ရဲ့ဒီတက်စစ်ကလည်းမထင်ပါပဲအကောင်းဆုံးပုံစံရှိတယ်။ဒီကတော့ဒီဘက်မှာပဲဂျီယန်ကတော့ပို့ပြီးတော့ညှိနှိုင်းနေတာတော့ဒီဘက်ရဲ့တော့အလှည့်အကြောင်းပေါ့။ကျွန်တော်တို့တော့နှစ်ကိုးပေးလိုက်ရတဲ့အချိန်ပါလေ။ဆက်လိုက်နေနဲ့ချက်ပြီးလို့လို့ဒီလိုဒီတက်ခိုင်းကိုတားပေးကြတဲ့ကစားသမားလေးကိုလဲလိုက်တယ်။အဲ့ဒီအချိန်နောက်ပိုင်းမှာကိုယ်ကြီးပြန်ရတာ။တော့ထင်တယ်ဒီဘက်အနိုင်ရပဲဂျီယန်အတင်းသားတွေထက်ဂျီယန်ကြီးပြမာတီးနက်ရဲ့အဓိကဆောက်ဆောင်မှုတွေကျွန်တော်ယူဆပါရကြ။
အင်္ဂါနေ့မှာကန်ကြမဲ့ဆွီဒင်နဲ့ဆွစ်ဇာလန်ပွဲ၊အင်္ဂလန်နဲ့ကိုလံဘီယာပွဲတွေဟာ16သင်းရှုံးထွက်အစ်စ်နောက်ဆုံးပွဲစဉ်တွေဖြစ်ပါတယ်။ဒီထဲမှာမှမြန်မာပြည်သူအများစုနှစ်သက်အားပေးကြတဲ့အင်္ဂလန်အသင်းဟာကိုလံဘီယာနဲ့အရင်ကကံဘူးတဲ့နိုင်ငံတကာပွဲ၅ပွဲမှာတပွဲမှမရှုံးဘူးသေးပဲ၃ပွဲနိုင်၂ပွဲတည်းကြာထားပါတယ်။ကမ္ဘာဖလားပြန်ပွဲမှာတော့1998အုပ်စုပွဲစဉ်မှာတစ်ချိန်မဲ့ဆုံးမှုပြီးအဲ့ဒီအချိန်ကဗက်ခမ်းမြတ်ဂိုးတွေနဲ့၂ဂိုးပြတ်အနိုင်ရဘူးပါတယ်။အခုပွဲမှာရောအင်္ဂလန်ကိုအားပေးတဲ့ကိုရင်ထွေးဘယ်လိုများမျှော်လင့်ထားပါသလဲ။
အင်္ဂလန်ကတော့ကိုလံဘီယာတဲ့နည်းနည်းလေးကစားကွက်ကိုလူအင်အားအပါအလုံးအားဖြည့်အပါသီးနဲ့ကစားတာတွေ့ရတယ်ဒါပေမဲ့လည်းကျွန်တော်တို့ခု World Cup မှာအလုံးကပောက်တိကပောက်ချာတွေဖြစ်နေတာတွေ့ရတယ်ကျွန်တော်အသင်းကြီးတွေအသင်းကြီးတွေထွက်သွားတယ်เนาะဒါပေမဲ့အင်္ဂလန်ကတော့ကျွန်တော်တို့အားပေးတဲ့အချိန်မှာပါတဲ့အတွက်အင်္ဂလန်ကတော့ကိုလံဘီယာကိုကျော်တက်နိုင်တဲ့အင်အားတော့နည်းနည်းလေးပါနေတာတွေ့ရတယ်ဗျာ
ကိုလံဘီယာအသင်းကအခုရှုံးထွက်အဆင့်ကိုတတိယကြိမ်ရောက်လာတာဖြစ်ပြီးဒီမတိုင်ခင်က1990ပြည့်နဲ့2014ခုနှစ်တွေမှာနှစ်ကြိမ်ရောက်ထားဘူးလို့2014လုံးက16သင်းရှုံးထွက်အဆင့်ကနေควอเตอร์ไฟนอลအဆင့်ထိတက်သွားမှုပါတယ်။အခုပွဲကတော့အကျိတ်နဲ့ဖြစ်လိမ့်မယ်လို့ကိုဝင်းကျော်မင်းကသုံးသပ်ပါတယ်
။ကိုလံဘီယာနဲ့အင်္ဂလန်ပွဲကတော့အုပ်စုတင်ပွဲစဉ်တွေမှာတော့ကိုဒီရှုံးမှတ်တွေ့ခဲ့တယ်။ဒီအသင်းနှစ်သင်းလုံးကတော့အကောင်းဆုံးပုံစံရှိနေတယ်လို့ကျွန်တော်အနေနဲ့ယူဆနေရတယ်။ဘာလို့လဲဆိုတော့သူတို့အသင်းနှစ်သင်းလုံးမှာဒီကမ္ဘာ့ဆင့်ကစားသမားအကောင်းကြီးရှိနေတယ်။အင်္ဂလန်မှာဆိုဟာရီကိန်းလိုမျိုးဒီအခုလက်ရှိကမ္ဘာ့ဖလားကိုတန်းအားလုံးချင်းမှာဥဆောင်နေတဲ့ကစားသမားပေါ့။သူပဲအများဆုံးကိုပြန်စီရဖို့လေဒီဘက်ဆာနဲ့သူတို့ကဒီစီယွန်နယ်တို့ပါလို့ထွက်သွားတဲ့အနေအထားတစ်ခုမှာသူတို့ကပို့ပြီး chance များသွားရ။အဲ့တော့အင်္ဂလန်လည်းအကောင်းဆုံးပုံစံရှိနေတယ်။တစ်ဖက်ကဒီအာမေရိကထည့်ပြီးကိုလံဘီယာကလည်းဒီသူတို့ကအင်္ဂလန်ပူရောပအသင်းနဲ့တွေ့ရင်အကောင်းဆုံးပုံစံရှိနေတဲ့အသင်းတွေဆိုတော့ဒီဘွဲကဘွဲကောင်းတစ်ဘွဲတော့ချစ်လာလိမ့်မယ်လို့ထင်ရကြ
။အင်္ဂါနေ့ပထမပွဲဖြစ်တဲ့ဆွီဒင်နဲ့ဆွစ်ဇာလန်တို့ဟာနိုင်ငံတကာပွဲတွေမှာ29ချိန်အထိတွေ့ထားမှုပေမဲ့ကမ္ဘာဖလားမှာတော့ပထမဆုံးချိန်တွေ့ကြတာပါ။ဆွီဒင်အသင်းဟာ1994ခုနှစ်ပြိုင်ပွဲမှာတတိယအဆင့်ရတော့ငါပဲ16သင်းရှုံးထွက်အဆင့်ကိုကျော်ဘူးပြီးနောက်ပိုင်းမှာဒီအဆင့်ကိုတခါမှမကျော်သေးပါဘူးဆွစ်ဇာလန်အသင်းဟာလည်း1994 2006နဲ့2014တို့မှာဒီအဆင့်ကနေပြုတ်သွားတာကြီးဖြစ်တဲ့အပြင်သွင်းကိုတော့တကူမှရှိမထားဘူးပါဘူးဒါကြောင့်ဒီနှစ်သင်းပွဲဟာလည်းအပြန်အလှန်ဖြစ်လိမ့်မယ်လို့ခန့်မှန်းကြပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းစူးစီးတင်ပြသွားတာဖြစ်ပါတယ် VOA ကအင်ဂါနီမနက်ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်VOA ကိုအကြံပြုစာရေးသားပေးဖို့လိုတဲ့တည်တချင်းတောင်းဆိုကြခြင်းနဲ့ဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ် ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။တော်ရရှင်တို့နားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ24 40 51တို့အပြင်လိုင်းလံမီတာ190 kHz 1509ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာနားဆင်ကြရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှာဖြစ်တယ်လို့မနေ့ကင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြရမှာပါ။အပတ်စဉ်အစီအစဉ်တွေတင်ဆက်တဲ့အခါမှာဆိုရင်တော့
လူတူးချင်းစီရဲ့တနစ်တာဝင်ငွေဖြန့်မြအမေရိကန်ဒေါ်လာ1300လောက်သာရှိတဲ့ဒီကမ္ဘောဒီးယားနိုင်ငံအတွက်အဲ့ဒီတိုက်ခန်းအများစုရဲ့တလအင်္ဂလကဟာဒေါ်လာ1000ဝန်းကျင်
ဒါကတော့စီးပွားရေးကဏ္ဍကိုထုတ်လွှင့်တဲ့ခါမှာနားဆင်ရဖို့ရှိပါတယ်ဒါအပြင်တုဒ္ဒဆောင်တဲ့အမေရိကန်တခွင်အစီအစဉ်ကိုလည်းတင်ဆက်ပေးဦးမှာဖြစ်ပါတယ်အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုကောက်နှုတ်တင်ပြပေးပါမယ်တချိန်လုံးကမြန်မာနိုင်ငံအပေါ်ဒဏ်ခတ်ရေးယူပိတ်ဆို့မှုတွေပြုလုပ်ဖို့အတွက်တွန်းအားပေးခဲ့သူအထက်လွှတ်တော်အမတ်မစ်မကောနီဟာအခုနောက်ထပ်တစ်ကြိမ်ပြုလုပ်ဖို့ကိစ္စမှာတော့ဟန်တာပြုလုပ်နေတဲ့အကြောင်းရှီပါနီမာတနီရေးသားထားတဲ့စောင်းမကို Washington Post တင်ဆက်မှာဖတ်ရပါတယ်။မြန်မာနိုင်ငံအတွက်လူ့ခွင့်ရင်းနဲ့ဒီမိုကရေစီအတွက်ရာဇဝတ်နှစ်တစ်ခုရဲ့လေးပုံတစ်ပုံကျော်ကြိုးပမ်းအားထုတ်ခဲ့တဲ့အထက်လွှတ်တော်အမတ်အများစုခေါင်းဆောင် Mitch McConnell ဟာမြန်မာနိုင်ငံအနေနဲ့ရိုဟင်ဂျာအရေးကိစ္စကိုပုံမိုးပြီးတော့အလေးထားဂရုစိုက်ကင်တွယ်ဆောင်ရွက်စီဖို့ဖိအားပေးတဲ့အနေနဲ့ဥပဒေသစ်တရက်ထပ်မံပြဋ္ဌာန်းရေးကိစ္စမှာတော့ဟန်တာထောက်သူကဦးဆောင်ပြီးတော့ပြုလုပ်နေပါတယ်။Republican အထက်လွှတ်တော်မှမကောင်းလေးဟာတချိန်တုန်းကမြန်မာစစ်အစိုးရပေါ်ပြင်းထန်တဲ့စီးပွားရေးရဒဏ်ခတ်အရေးယူပိတ်ဆို့မှုတွေချမှတ်အောင်အဓိကအခန်းကဏ္ဍကနေဦးဆောင်လှုပ်ရှားခဲ့သူတူဖြစ်ပါတယ်။အဲ့ဒီတော့ကချမှတ်ခဲ့တဲ့အရေးယူဒဏ်ခတ်ပိတ်ဆို့မှုတွေကို2016ခုနှစ်မှာပြန်ပြီးတော့ရုပ်သိမ်းပေးခဲ့တာပါ။အခုလို့သူ့ရဲ့ဟန်တာတဲ့လူရဲ့ကြောင့်တချိန်တုန်းကသူ့ကိုမြန်မာရေးနဲ့ပတ်သက်ရင်အားထားရဆုံးမဟာမိတ်ကြီးဖြစ်တတ်မှတ်ခဲ့ကြတဲ့ Washington DC ကလူခွင့်ရေးနိုးစော်လှုပ်ရှားသူတွေဟာအငားတသင့်ဖြစ်ခဲ့ကြပါတယ်။ရိုဟင်ဂျာရေးကိစ္စပေါ်မြန်မာအစိုးရဘက်ကကင်တွယ်လှုပ်ဆောင်နေတာတွေပေါ်စိတ်ချင်ပေါက်နေကြတဲ့အဲ့ဒီလူခွင့်ရေးသမားတွေဟာမစ္စတာမကောင်းလေးကိုကပြက်ကြရဲ့လှုပ်သူမြန်မာအရက်ဖက်ခေါင်းဆောင်ဒေါအောင်ဆန်းစုကြည်ပေါ်အခုတည်းထိတစ္ဆာရှိနေသူအဖြစ်စွပ်စွဲပစ်တင်ဝေဖန်နေကြတယ်လို့យေတာထားပါတယ်။အခုဖြစ်နေတဲ့အဖြစ်ပြဟာပေါ်ပေါ်တန်တန်ကိစ္စမဟုတ်ပါဘူး။လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုဆိုတာဟာအသေးမွှားကိစ္စမဟုတ်ပါဘူး။မကောင်းလေးရဲ့တမိုင်းမှာတော်တော်ကိုမယုံကြည်လောက်เสียကောင်းတဲ့အဖြစ်ပြက်ပဲလို့အမိမဖော်တဲ့ကွန်ကရစ်လွှတ်တော်တာဝန်ရှိသူတို့ကပြောခဲ့တယ်လို့လည်းဖော်ပြထားပါတယ်။မြမစစ်ခေါင်းဆောင်တွေပေါ်ခီးတော်လာခွင့်နဲ့တခြားပြစ်မှတ်ထားအရေးယူချမှတ်တဲ့ဒဏ်ခတ်အရေးယူပိတ်ဆို့မှုပြုလုပ်ဖို့အဲ့ဥပဒေကိုအထက်လွှတ်တော် Republican Party ရဲ့အမတ် John McCain အထက်လွှတ်တော် Democrat Party အမတ် Ben Cardin တို့ကတင်သွင်းခဲ့တာဖြစ်ပြီးတော့အထက်လွှတ်တော်နိုင်ငံခြားရေးရာကော်မတီကဖေဖော်ဝါရီလအတွင်းမှာအတည်ပြုခဲ့ပြီးအလားတူဥပဒေကြမ်းတစ်ခုကိုအောက်လွှတ်တော်မှလည်းမေလအတွင်းမှာတခင်းနဲ့ထောက်ခံခဲ့ကြပြီးဖြစ်ပါတယ်။ဒီဥပဒေကြမ်းတစ်ခုစလုံးကိုအထက်လွှတ်တော်အမတ်အများစုရဲ့ခေါင်းဆောင်ဖြစ်တဲ့မစ်မကောနီကဟန်တာပိတ်ဆို့မှုပြုလုပ်နေတာဖြစ်ပါတယ်။ဒီတန်ခတ်အရေးယူမှုကဒေါအောင်ဆန်းစုကြည်အစိုးရကိုအားနည်းတော့အောင်ပြုလုပ်တာဖြစ်တယ်လို့ယူဆကြောင်းမစ္စတာမစ်မကောနီကပြောပါတယ်။ဒေါအောင်ဆန်းစုကြည်ပေါ်ထောက်ခံသူတွေကအဲ့ဒီအချက်ကိုသဘောတူကြသလိုအထက်လွှတ်တော်အမတ်အများစုရဲ့ခေါင်းဆောင်ဟာဝါရှင်တန်မှာရှိတဲ့တူဒီတော့ဒေါအောင်ဆန်းစုကြည်ရဲ့မိတ်ဆွေဖြစ်တယ်လို့လည်းဆိုကြပါတယ်။သူ့ရဲ့ဒေါအောင်ဆန်းစုကြည်ပေါ်ယုံကြည်မှုဟာနှစ်ပေါင်းများစွာအယိုးဆွဲနေပြီးဒေါ်စုဟာစစ်တပ်နဲ့ဆက်ဆံရေးကောင်းရရှိအောင်အကောင်းဆုံးကြိုးပမ်းနေသူဖြစ်တယ်လို့လက်ခံထားသူဖြစ်ကြောင်းလည်းရေးသားထားပါတယ်ခင်ဗျာ။ရိုဟင်ဂျာတွေကနေရက်ကိုပြန်မှကြောက်လန့်နေတာကြောင့်မြန်မာဘက်ကဖွင့်ထားတဲ့ပြန်လည်လက်ခံရေးစခန်းတွေမှာဘယ်သူမှမရှိဘဲဖြစ်နေတယ်ဆိုပြီးတော့ Decca Tribune သတင်းစာမှာရေးသားထားတာကိုဆက်ပြီးတင်ပြပေးရမယ်ဆိုရင်တော့Transit Camp လို့ခေါ်တဲ့မြန်မာနိုင်ငံကရခိုင်ပြည်နယ်အတွင်းမှာဖွင့်လှစ်ထားတဲ့ဂျာဂန်ပြန်လည်လက်ခံရေးစခန်းတွေဟာတနေ့ကိုဘင်္ဂလားဒေ့ရှ်နိုင်ငံကနေပြန်လည်ဝင်ရောက်လာတဲ့ရိုဟင်ဂျာ150လက်ခံမှုအတွက်ပြင်ဆင်ထားကြပါတယ်။ဒါပေမဲ့များသောအားဖြင့်တော့စခန်းတွေမှာဟောင်းလောင်းဖြစ်နေတာကိုတွေ့နေရပါတယ်။နိုင်ငံမဲ့လူနည်းစုဒုက္ခသည်တွေဟာသူတို့ကိုထွက်ပြေးအောင်အကြမ်းဖက်မောင်းထုတ်ခဲ့ကြတဲ့နေရာကိုပြန်သွားကြရမှာကြောက်နေကြတာပါ။မြန်မာနိုင်ငံဘက်ကလည်းအခုချိန်ထိအရင်တော့လိုမဟုတ်တော့ပါဘူးဆိုတာကိုတည်တည်ချာချာယုံကြည်လက်ခံလာအောင်ပြတ်တာဖို့လောက်လောက်လာလာအားထုတ်ကြိုးပမ်းတာမျိုးမတွေ့ရဘူးလို့យေတာထားပါတယ်။ Ogula doing sudden people at Jumper Murijo, Jacambi name Melbangani, Twabi Dojadu, Kona Tainlau Side, Ruinja Muslim in Nega, Naya Loudong, Mapide, Yi Dreda, Pianle, Chichabu, Yoshi, Lagajabare. Bangladesh Garo, Dilu Dio, and Pian Dojare Surago, a team abusalu, Nia Pianle, Posong, Yi Assistant Kutigu, Massa de Ulu. Bangladesh, Doka de Yea, Commissioner Miniga, EFB, the Rintanago, Purelu, Yida Tabare. Gulu Doka de Pianle, Lexan Yi Assistant, Nang Nini Yare Dole, Nanang and Jama, Sassan Yu, Tigam Bushini Res at the Pin, Yida Tabare, Kmia.
Dorasima, Kmia. Pirangu Nyanya in Yilagan, Nasati Yazu Pinlo, Tadia Jing, Siwego, Lame Zulain, Satia Casalo. Maya, Nibiroma, Jimba Melu, Suyaga, Jinya Tawari. A Jinjin, yes, she signed Bima, Jimba Bidome, Nilagane, Anaga Ninyan Yi, Lalaripo, Torashin Ye, Minigo, Sulaila Tonye, Inganya, Dayali Lang season ma, Swinui Jayaomba. Pawin Swinui Mimian Luduri in the net, view ye, phone number, de, Nitonya ne, Tonshin ne, Nganganga Ligo, call you be, Mimirugo, Pianle, Satoyame, telephone number digo, Jotin, Pebo, Tanaimari. Kurai Mabawin nine dure and ne, email ne pipe, than fine pipe. VOA email is a burmese@voanews.congo. Jodin Bibo Tan and the VOA Facebook Samyanamale, Machadi, Jodin Yita Tanamare. Inganya Dayali Line season up, choose the Walekna.
Inganya Dayali Line season up, Bawin Swinuluri, Tigninya, Kuna, Imitagan VOA, Jimmy said to Javu Taman Bido Taito Abarakna. Guru American English are things I will leave out Chen Yababi, American Idiando English are in things are you, Dolan Latanga season 10 set Piniraba.
Digrimne, Timbiame, Idiom Atungaro.
Living hand to mouth.
Pibari, Salumbanga, L I V I N G, living a. L-I-V-E, live, sure. Sakalunga la bido. Teshini tainago suluda pipare. H-A-N-D, hanga, le. T-O-2ga, ma. M-O-U-T-H, mouthga, baza, suro. Sakwait kungye, taya, tibe garo. Bawaya tida, lekani, baza, subido, tibe yabare. Didong sente la ragaro. Siwaye ka saikere, tanguya, nese kune miaga. Patama gaba sit ringa lu subare. Luduiga, Sibabie, teacher de Lonaro. Now to mint that, Pero Sayama, Matide, Chini, Mugu, Yoni Jare kick up your body. Let him a Sazia, Yaularane, Bazate, Danteame, Chini, Mumu, hand to mouth loot, dinzap your up your body. Tomorrow, Mimamaro, Tane Luma, Tane, Sayare, Sibaye, Machone, Reboa, Chatere, Boam, Mugu, Saluda, your body. Di don't hit Badelu, George Gobide, Umago, Nas in Chijaya.
The Browns have three kids. The husband recently lost his job, so the family is now living hand to mouth.
Brown mi dazu ma kre dung yaw shi de. Kimon pi du ga le ma cha di mi ga be a lo pyo twa ge de. Da chang tru mi dazu ma chang le bu jat de la de lu ti be ya ba de. U ma go na ru kaw na sin chi cha ya aw.
The Browns have three kids. The husband recently lost his job, so the family is now living hand to mouth. Living hand to mouth.
ဒါကတော့မနေ့ကင်းအင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခုလိုအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာမဟုတ်ရင်းစုံစီးပွားရေးကဏ္ဍကိုကြားပါမယ်တရုတ်နိုင်ငံစီးပွားဖွံ့ဖြိုးတိုးတက်လာတာနဲ့အမျှဒေသခွင့်အင်းကြီးနိုင်ငံတွေမှာတရုတ်ရဲ့ယင်းနှင်းမြုံနှံမှုတွေနဲ့အတူကမ္ဘာလက်ခီးတဲ့တွေရောက်လာကြတာဖြစ်ပါတယ်ကမ္ဘောဒီးယားနိုင်ငံအတွင်းတရုတ တင်ပြထားတာနားဆင်ပါခင်ဗျာ
ငွေရင်းငါးနှစ်လောက်တုန်းကတော့ကမ္ဘောဒီးယားနိုင်ငံမြို့တော်ဖနွမ်ပင်မှာအဆင့်မြင့်ဇင်ခံတိုက်ခန်း1500လောက်သာရှိခဲ့တာပါ Nike Frank HMA အကျိုးဆောင်အဖွဲ့က Ross Weebles ရဲ့အဆိုအရကတော့အခုအဲ့ဒီလိုတိုက်ခန်းအရေးအတွက်ဟာ9000ကျော်လောက်ရှိလာပြီလို့ဆိုပါတယ်အခုနှစ်ကုန်ပိုင်းမှာတော့ဖနွန်ပင်မြို့ပေါ်ကအစင်းမြင့်ဇင်ခန်တိုက်ခန်းအရေးအတွက်ဟာ22000အထိဖြစ်လာမယ်လို့သူကပြောပါတယ်လူအတူချင်းစီရဲ့တနစ်တာဝင်ငွေဖြန်းမြအမေရိကန်ဒေါ်လာ1300လောက်သာရှိတဲ့ဒီကမ္ဘောဒီးယားနိုင်ငံအတွက်အဲ့ဒီတိုက်ခန်းအများစုရဲ့တစ်လအင်္ဂလကဟာဒေါ်လာ1000ဝန်းကျင်ရှိမယ်လို့ဆိုပါတယ်တိုက်ခန်းအများစုဟာအိန္ဒိချင်းအာရှနိုင်ငံတွေအထူးသဖြင့်တော့တရုတ်နိုင်ငံကရင်းနှီးမြှုပ်နှံသူတွေကိုမြှုပ်ဆွဲတာဖြစ်ပါတယ်တရုတ်သမ္မတရှီကျင်းဖင်ကမ္ဘောဒီးယားနိုင်ငံကို2016ခုနှစ်မှာလာရောက်လည်ပတ်ခဲ့ပြီးတဲ့နောက်တရုတ်ရင်းနှီးမြှုပ်နှံမှုတွေဟာလည်းသိသိသာသာတိုးလာခဲ့တာပါကမ္ဘောဒီးယားဖွံ့ဖြိုးရေးကောင်စီရဲ့အဆိုအရ2013ခုနှစ်ကနေ2018ခုနှစ်အတွင်းတရုတ်နိုင်ငံကရောက်လာတဲ့ရင်းနှီးမြှုပ်နှံမှုငွေကြေးပမာဏဟာအမေရိကန်ဒေါ်လာ 5.3 ဘီလီယံနှစ်စဉ်အဖြစ်1ဘီလီယံစီလောက်ရှိနေတာကြောင့်ဒါဟာနိုင်ငံခြားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေထဲမှာအများဆုံးဖြစ်ပါတယ်ကမ္ဘောဒီးယားနိုင်ငံအတွင်းမနစ်ကနိုင်ငံခြားတိုက်ပွဲတွေအားလုံးကလာရောက်ရင်းနှီးမြှုပ်နှံကြတဲ့ပမာဏဟာဒေါ်လာ 6.3 ဘီလီယံရှိကြတာကြောင့်2016ခုနှစ်နဲ့နှိုင်းယှဉ်လိုက်ရင်နှစ်ဆတိုးလာတာဖြစ်ပါတယ်ဆာရတ်ဆတ်တန်ဟာကမ္ဘောဒီးယားနိုင်ငံမှာအကြီးဆုံးအိမ်ချမ်းမြေရောင်းဝယ်ရေးကုမ္ပဏီကြီးဖြစ်တဲ့ Century 21 ရဲ့အကြီးအကဲပါသူကတရုတ်ရင်းနှီးမြှုပ်နှံမှုတွေရောက်လာတာဟာကောင်းတဲ့အကြောင်းပြောပြပါတယ
် With the Chinese investment in Cambodia is a very very positive move is obviously that Cambodia is getting developed much faster in terms of real estate
ပြည်နယ်ကရင်းနှီးမြှုပ်နှံမှုတွေရောက်လာတာတကယ်ကိုကောင်းမွန်တဲ့လုပ်ရပါအိမ်ချမ်းမြေလုပ်ငန်းပိုင်းမှာတော့ Cambodia ရဲ့ဖွံ့ဖြိုးတိုးတက်မှုကအရန်ကိုမြန်ဆန်လွန်ပါတယ်အိမ်ချမ်းမြေတိုက်ခန်းဝယ်ရှင်တဲ့သူတွေအတွက်ဘလို့ဟာကိုလိုချင်တယ်ဆိုတာရွေးချယ်ဖို့အခွင့်အလမ်းတွေလည်းအများကြီးရှိသွားပါတယ်တရုတ်ရင်းနှီးမြှုပ်နှံသူတွေကလည်း Cambodia နိုင်ငံပေါ်ယုံကြည်မှုအပြည့်ရှိပါတယ်ဒီလိုဖြစ်တာလည်းမှန်ပါတယ် Cambodia ရဲ့အိမ်ချမ်းမြေဈေးကွက်အနက်ကအင်တာနက်မှာတောက်ပနေပါပြီ
တရုတ်လူမျိုးတွေရဲ့ရင်းနှီးမြှုပ်နှံမှုတွေများလာတာနဲ့တပြိုင်နက်တည်းမှာပဲတရုတ်နိုင်ငံကလာကြတဲ့ကမ္ဘာလက်ခီးတဲ့အရေးအတွက်ဟာလည်းတိုးလာခဲ့တာပါ2018ခုနှစ်အတွင်းတရုတ်နိုင်ငံကကမ္ဘာလက်ခီးတဲ့ 1.21 တန်းလာရောက်ခဲ့ကြောင်းကမ္ဘောဒီးယားအစိုးရကထုတ်ပြန်တဲ့စာရင်းထဲမှာဖော်ပြထားတာကြောင့်ဒါဟာ2016ခုနှစ်ကတည်းကစာရင်း46ရာခိုင်နှုန်းနီးပါးတိုးလာတာဖြစ်ပြီးနိုင်ငံတကာကရောက်လာကြတဲ့ကမ္ဘာလက်ခီးတဲ့စုစုပေါင်းရဲ့22ရာခိုင်နှုန်းနီးပါးရှိပါတယ်ကမ္ဘာလက်ခီးတဲ့တွေအဲ့ဒီလိုတဖွဲ့ဖွဲ့ရောက်လာနေတာကြောင့်ငွေကြေးအများအပြားသုံးနိုင်တဲ့တရုတ်ကမ္ဘာလက်ခီးတဲ့တွေနဲ့စီးပွားရေးလုပ်ငန်းရှင်အကြီးအကဲတွေအတွက်ဟိုတယ်နဲ့ဆက်တောက်ဆိုင်အသစ်တွေလည်းဖွင့်လာကြပါတယ်လွန်ခဲ့တဲ့3လလောက်ကမှဖွင့်လိုက်တဲ့ Rosewood ဖနွမ်ပင်ဟိုတယ်ရဲ့ထိတ်ဆုံး14ဓာတ်ဟာမြို့တော်မှာအထင်ရှားဆုံးမိုးမျော်အဆောက်အဦကြီးဖြစ်ပါတယ်။ Rosewood Hotel Company ဟာအမေရိကဥရောပနဲ့အာရှတိုက်အတွင်းဟိုတယ်ပေါင်း40ကျော်ဖွင့်လှစ်ထားတဲ့ကုမ္ပဏီလည်းဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံအတွင်းလက်ရှိဖွင့်ထားတဲ့အဆင့်မြင့်ဇင်ခံဟိုတယ်တွေထဲမှာ Sofitel, Raffles နဲ့ Sokha Group တို့ပါဝင်ပြီး Hyatt Hotel အုပ်စုကလည်းလောလောဆယ်ဖနွမ်ပင်မြို့မှာဟိုတယ်အသစ်ကြီးတစ်ခုစောင့်နေပြီး2020ခုနှစ်မှာဖွင့်နိုင်မှုစီစဉ်ထားပါတယ်။အခန်းပေါင်း185ခန်းပါဝင်တဲ့ Rosewood Hotel ဟာမြို့တော်ရဲ့အကောင်းဆုံးရှုခင်းတွေကိုမြင်တွေ့ရနိုင်သလိုနိုင်ငံတကာကအစားအစာပေါင်းစုံကိုချက်ပြုတ်ရောင်းချတဲ့အကောင်းစားစားတောက်ဆိုင်လေးဆိုင်လည်းပါဝင်ပါတယ်။တရုတ်အသည်တွေဟာအကောင်းဆုံးအညွန့်ဆုံးတွေကိုပဲမှာစားကြတယ်လို့ကမ္ဘောဒီးယားရဲ့နာမည်အကြီးဆုံးစတော်ကဲတဦးလည်းဖြစ်အစိုးရပုဂ္ဂလိကပူးတွဲအလုပ်အဖွဲ့ရဲ့တွဲပွဲဥက္ကဋ္ဌလည်းဖြစ်တဲ့လူမန်းကပြောပါတယ်
Chinese luxury customer they want to spend good time here really authentic food and really personal
ဝေကြီးတက်နိုင်တဲ့တရုတ်ဧည့်သည်တွေကဒီနိုင်ငံမှာပျော်ပျော်ပါးပါးနေကျင်ကြတယ်ရိုးရာအစားတောင်ပြီးတော့ဟိုတယ်မှာတဲတဲ့အချိန်နဲ့ခီးသွားတဲ့ခါရီမှာတူးတဲ့အတွက်တီးတက်အထူးဝန်ဆောင်မှုပေးတာကိုလိုချင်ကြပါတယ်အဲ့ဒါကကျွန်တော်တို့အတွက်ကောင်းတဲ့ထူးခြားအောင်လုပ်ပေးနိုင်တဲ့ဝန်ဆောင်မှုမျိုးပါကျွန်တော်တို့နိုင်ငံမှာကငွေနည်းနည်းပဲသုံးနိုင်တဲ့ခီးသွွားတွေအုပ်စုလိုက်လာတဲ့လူတွေအတွက်ရောကိုပိုင်ဂျက်လေရင်နဲ့လာတဲ့လူတွေအတွက်ရောအကုန်ရှိပါတယ်ကိုပိုင်လေရင်နဲ့လာသူတွေလည်းရှိလာတော့ကျွန်တော်တို့ဘက်ကမတူညီတဲ့ရွေးချယ်စရာတွေရှိနေဖို့ရည်ကြည်ပါတယ
်အရင်ကတော့ဘက်ပက်ကာလို့ခေါ်တဲ့ငွေကြေးအ ਨੇ ဆုံးသုံးပြီးခီးသွွားအိတ်တလုံးနဲ့ကဘာလက်သူတွေအများစုသွားတဲ့နေရာလို့ကာလအတန်ကြာသတ်မှတ်ခံခဲ့ရတဲ့ကမ္ဘောဒီးယားဟာအခုတော့အစင်းမြင့်ခီးသွွားလုပ်ငန်းပိုင်းကိုပြောင်းလဲလှုပ်ဆောင်လာတာကာလအတော်ကြာလာခဲ့ပါပြီကမ္ဘောဒီးယားပွန်ချိုင်ဝန်းထားရိုးစုဖနွမ်ပင်ရဲ့အယောင်ဌာနညွန်ကြားရေးမှူးပါပြောင်းလဲလာတဲ့ခီးသွွားလုပ်ငန်းအခြေအနေတွေကိုသူကအခုလိုရှင်းပြပါတယ
် there are number ones in tourism and also in many country especially in asia itself that because
တခြားနိုင်ငံအများစုတွေမှာလိုပဲဒီခီးသွွားတွေဟာနံပါတ်1ဖြစ်ပါလိမ့်မယ်အထူးသဖြင့်တော့အာရှတိုက်ဖြစ်ပါတယ်ယဉ်ကျေးမှုကြောင့်လည်းဆိုင်ပါလိမ့်မယ်ပြီးတော့နေကြတဲ့အချိန်ကာလတိတ်မကြတဲ့အတွက်ဖြစ်ပါတယ်။ကဘာပက်ရတာလွယ်ကူပြီးတစ်ကဘာလုံးကအတွေ့အကြုံလည်းရနိုင်ပါတယ်
။ တရုတ်နိုင်ငံကရောက်လာတဲ့အေယာမရင်းနှီးမြှုပ်နှံမှုတွေကြောင့်ကမ္ဘောဒီးယားနိုင်ငံဟာအလင်းမြန်တိုးတက်ပြောင်းလဲနေပြီးငွေကြေးတက်နိုင်ကြတဲ့ကမ္ဘာလက်ခီးတဲ့တွေကိုဆွဲဆောင်နိုင်တဲ့အထင်ကြီးနေရာတစ်ခုဖြစ်လာနေပါတယ်။ဒါပေမဲ့တရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေနဲ့ရင်းနှီးမြှုပ်နှံတဲ့ပုံစံအပေါ်တခြားနိုင်ငံတွေကရခဲ့တဲ့အတွေ့အကြုံတွေအရအခွင့်အရေးချိုးဖောက်မှုတွေဒေသခံတွေရဲ့ယဉ်ကျေးမှုနဲ့ဒလိထုံတန်းတွေကိုအလေးမထားမှုတွေအပေါ်အင်ရှင်နိုင်ငံဘက်ကမကျေနပ်တာတွေထွက်ပေါ်လာနေတာပါ။ဒါအပြင်ထိုင်းနိုင်ငံအပါအဝင်နိုင်ငံခြားဝင်ငွေရရှိရေးအတွက်ကမ္ဘာလက်ခီးသွားလုပ်ငန်းအပေါ်မိခိုအားထားနေရတဲ့နိုင်ငံတွေမှာတရုတ်ကမ္ဘာလက်ခီးသားတွေရဲ့ရိုင်းပြတဲ့ပြုမှုဆက်ဆံမှုတွေအပေါ်မကျေနပ်တာတွေထွက်ပေါ်နေတာပါ။ဒါကြောင့်လဲမြန်မာနဲ့တခြားဖွံ့ဖြိုးဆနိုင်ငံတွေအနေနဲ့တရုတ်နိုင်ငံရဲ့ယင်းနှိမ့်နှံမှုနဲ့တရုတ်ကမ္ဘာလက်ခီးသွားတွေအပေါ်စောင့်ကြည့်ဆက်ဆံနေကြတာကြောင့်ကမ္ဘောဒီးယားနဲ့တရုတ်တို့ရဲ့ဆက်ဆံရေးဟာလည်းဘလောက်ထိခံမလဲဆိုတာကတော့စောင့်ကြည့်ရအောင်မှာဖြစ်ပါတယ်ခင်ဗျ။
ပစင်စီဝိုင်းကနာကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့နောက်ထပ်ပစင်ကနာတစ်ခုဖြစ်တဲ့တူတာဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ရပါမယ်မနေ့ဖန်ဇူလိုင်လ4ရက်နေ့ဟာအမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့ဖြစ်ပါတယ်ဗြိတိသျှကိုလိုနီဖြစ်ခဲ့တဲ့နယ်မြေတွေကနေလွတ်လပ်ရေးရယူပြီးခဲ့တဲ့နောက်ပိုင်းကလေးကစုစည်းညီညွတ်မှုရရှိအောင်တည်ဆောက်ခဲ့တဲ့အထိမ်းအမှတ်အနေနဲ့ကျင်းပတာဖြစ်ပါတယ်အမေရိကန်လွတ်လပ်ရေးနေ့အကြောင်းကိုစီစဉ်သူကိုအောင်နဲ့တူမတ်စုမောင်ကအကူအညီတင်ဆက်ပေးထားပါတယ်ခင်ဗျာ
ဒီပတ်အစီအစဉ်ကိုတော့ဇူလိုင်လ4ရက်နေ့မှာကြာရောက်တဲ့ American ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့အကြောင်းနဲ့ဆက်လက်ရအောင်ပါမဆွမွန်ရေ
ဟုတ်ကဲ့ပါဒီနှစ်ကျင်းပမဲ့လွတ်လပ်ရေးနေ့အကြောင်းမတင်ပြခင်မှာလွတ်လပ်ရေးနေ့ဘလို့ပေါ်ပေါက်လာတယ်လဲဆိုတဲ့အကြောင်းကိုအရင်ဦးဆုံးပြောပြပေးပါလားကိုအောင်အောင
်1986ခုနှစ်ဇူလိုင်လ4ရက်နေ့မှာမြောက်အမေရိကတိုင်းမှာရှိတဲ့ British Colony နေမြေ73ခုထဲကနေ British လက်အောက်ကနေခွဲထွက်ပြီးလွတ်လပ်ရေးကြေညာစာတမ်းကိုထုတ်ပြန်ခဲ့ပါတယ်အဲ့ဒီမတိုင်ခင်တစ်နှစ်လောက်ကတည်းကလွတ်လပ်ရေးအတွက်စစ်ပွဲတွေစတင်ခဲ့တာဖြစ်ပြီးအမေရိကန်ပြည်ထောင်စုရဲ့အချုပ်အခြာအာဏာကိုအတိအမှတ်ပြုတဲ့ပါရီငြိမ်းချမ်းရေးသဘောတူညီချက်အစအကျိုးချုပ်ဆိုတဲ့1983ခုနှစ်ကျမှဒီစစ်ပွဲတွေအဆုံးသတ်ခဲ့တာပါအင်္ဂလိပ်တွေကိုပြန်လည်တော်လှန်ခဲ့ပြီးတဲ့နောက်ဒီလွတ်လပ်ရေးကြေညာစာတမ်းမူကြမ်းကိုရေးဆွဲသူကတော့ဗာဂျီးနီးယားပြည်နယ်ကအသက်32နှစ်အရွယ်သောမတ်ဂျက်ဖာဆင်ပါ
အဲ့ဒီကြေညာချက်ထဲမှာဗြိတိန်ရဲ့တတိယမြောက်ဂျော့ဂျ်ဘရင်ပေါ်မှာစန့်ကျင်ရေးသားထားတဲ့အချက်လက်တွေလည်းပါဝင်တယ်လို့သိရတယ်ကိုအောင်ရဲ့
ဟုတ်ပါတယ်ဗျာတကယ်တော့လေလော့ဂရန်ဆိုတာတိတ်အလှဲပြောင်းနေများလာတယ်လို့ပြောရမှာပါဒီလွတ်လပ်ရေးမရခင်ကာလတွေမှာကိုလိုနီနယ်မြေမှာနေထိုင်ကြသူတွေဟာတတိယမြောက်ဂျော့ဂျ်ဘရင်ရဲ့မွေးနေ့တိုင်းပျော်ပွဲရှင်ပွဲတွေလို့ခေါင်းလောင်းတွေတီးမိဘုံပွဲတွေလုပ်ခဲ့တာကနေလွတ်လပ်ရေးကြေညာပြီးနောက်ပိုင်းမှာတော့အမေရိကမှာဘရင်စနစ်အဆုံးသတ်တဲ့အထိမ်းအမှတ်အနေနဲ့ဒီဂျော့ဂျ်ဘရင်ရဲ့အခေါင်းပုံကိုမိရှုပ်ပြီးတော့အောင်ပွဲခံခဲ့ကြပါတယ
်လူလူရေရဲ့ဆန္ဒနဲ့ဆန့်ကျင်ပြီးတော့အုပ်စိုးခဲ့သူတွေအတွက်ကြုံလာရတဲ့အဖြစ်မျိုးလို့ပြောရမယ်နဲ့တူတယ်နော်ကိုအောင်ရဲ့
သိဟုတ်တာပါဗျာအဲ့ဒီအချိန်ကလွတ်လပ်ရေးကြေညာစာတမ်းကိုဖတ်ကြရင်ပျော်ပွဲရှင်ပွဲတွေဆင်နွှဲကြကြီးတက်ပွဲတွေနဲ့အမြောက်တွေလည်းပြစ်ဖောက်ပြီးတော့ဒီလွတ်လပ်ရေးနေ့ကိုကြိုဆိုခဲ့ပါတယ်ဖီလာဒဲဖီးယားမြို့မှာပထမဆုံးလွတ်လပ်ရေးနေ့အခမ်းအနားကို1989ခုနှစ်ဇူလိုင်လ4ရက်နေ့မှာကျင်းပခဲ့ပါတယ်
။ဟုတ်တယ်ရှင်အဲ့ဒီနောက်မှာတော့1982ခုနှစ်မှာမာဆာချူးဆက်စ်ပြည်နယ်ကနေပြီးတော့ဇူလိုင်လ4ရက်နေ့ကိုအများပြည်သူအားလက်ရနေ့အဖြစ်တရားဝင်သတ်မှတ်ခဲ့ပါတယ်။1892ခုနှစ်ဗြိတိန်နဲ့အမေရိကန်စစ်ပွဲနောက်ပိုင်းကာလတွေမှာတော့လွတ်လပ်ရေးနေ့အထိမ်းအမှတ်ကျင်းပတာတွေပိုများလာပြီးတော့1890ခုနှစ်အရောက်မှာတော့အမေရိကန်လွှတ်တော်ကနေဇူလိုင်လ4ရက်ကိုပြည်ထောင်စုအားလက်ရအဖြစ်နဲ့သတ်မှတ်ပေးခဲ့ပါတယ်1942ခုနှစ်အရောက်မှာတော့ပြည်ထောင်စုအစိုးရဝန်ထမ်းတွေအတွက်လုံအားကရရှိတဲ့အားလက်ရအဖြစ်ပြင်ဆင်သတ်မှတ်ပေးခဲ့ပါတယ
်အမေရိကန်နေရာဒီကာလအလယ်ပိုင်းမှာကြာရောက်တဲ့ဒီလွတ်လပ်ရေးနေ့ဟာမျိုးချစ်ဝါဒရဲ့သင်္ကေတဖြစ်အမျိုးသားရေးအရေးပါတဲ့နေရာမှာဆက်ရှိနေပြီး19ရာစုနှောင်းပိုင်းကာလတွေမှာတော့ဒီလွတ်လပ်ရေးနေ့ကိုရောက်တိုင်းပျော်ပွဲရှင်ပွဲတွေကျင်းပသလိုမိသားစုမိတ်ဆွေတွေလည်းပြန်လည်တွေ့ဆုံပြီးလွတ်လပ်ရေးနေ့ကိုအတူဖြတ်သန်းလေးရှိပါတယ
်။အမေရိကန်ပြည်ထောင်စုရဲ့သမိုင်းမှာအရေးပါတဲ့စာတမ်းနှစ်ခုကတော့ဒီလွတ်လပ်ရေးကြေညာစာတမ်းနဲ့ဖွဲ့စည်းပုံအခြေခံဥပဒေတို့ပဲဖြစ်ပြီးတော့မြို့တော်ဝါရှင်တန် DC မှာရှိတဲ့အမျိုးသားမော်ကွန်းတိုက်မှာပြသထားပါတယ်။သောမတ်ဂျက်ဖာဆန်ရဲ့လက်ရေးနဲ့ရေးထားတဲ့လွတ်လပ်ရေးကြေညာစာတမ်းမူပွားတစ်ခုကိုတော့နယူးယောက်ဗဟိုစာကြီးတိုင်မှာပြသထားတယ်ရှင်။
သောမတ်ဂျက်ဖာဆန်ကဒီလွတ်လပ်ရေးကြေညာစာတမ်းကိုရေးသားခဲ့ပြီးစာသားအချို့ကတော့မြင်တာထားပါတယ်။နောက်ဆုံးအပြီးသက်ရေးသားတဲ့ကြေညာစာတမ်းမှာကအဲ့ဒီစာသားတွေမပါတဲ့အတွက်သူအတော်လေးစိတ်မကောင်းဖြစ်ခဲ့တယ်လို့ဆိုပါတယ်။တောင်ပိုင်းကိုလိုနီဒေသတချို့ကိုနှစ်သိမ်းတဲ့အနေနဲ့ကျုံကုံကူးမှုနဲ့ပတ်သက်ပြီးတော့ရေးသားထားတဲ့စာသားတချို့ကိုဒီကြေညာစာတမ်းကနေပြဖြတ်ထားခဲ့ပါတယ်။
တကယ်တော့လေအသားအရောင်ခွဲခြားမှုစနစ်ဆိုးဆိုတာအမေရိကန်ပြည်ထောင်စုသမိုင်းမှာအချိန်တော်တော်ကြာတဲ့အထိဆက်ရှိနေခဲ့ပြီးတော့ဒီမတရားမှုကိုအမေရိကန်သမ္မတအဆက်ဆက်ကတဖြည်းဖြည်းချင်းပြောင်းလဲခဲ့ရတာပါသမ္မတအီဘရာဟင်လင်ကွန်အပါအဝင်1948ခုနှစ်ဇူလိုင်လ26ရက်နေ့တုန်းကဆိုရင်အမေရိကန်စစ်တပ်နဲ့ပြည်ထောင်စုအစိုးရအဖွဲ့တွေထဲမှာအသားအရောင်ခွဲခြားမှုတွေကိုအဆုံးသတ်ဖို့အတွက်သမ္မတဟင်ရီထရူမန်ကအမိန့်ထုတ်ခဲ့ရပါတယ်လက်နက်ကိုင်တပ်တရဲ့ဦးစီးချုပ်အနေနဲ့ရောနိုင်ငံတော်သမ္မတတယောက်အနေနဲ့ထုတ်ပြန်လိုက်တဲ့ဒီအမိန့်ရဲ့ရည်ရွယ်ချက်ကတော့အသားအရောင်လူမျိုးဘာသာတရားကိုအခြေမခံမဲနဲ့လူတိုင်းမှာညီမျှတဲ့အခွင့်အရေးရနိုင်မှုဖြစ်တယ်လို့သမ္မတထရူမန်ကပြောခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုရဲ့အမြင့်ဆုံးဥပဒေအဖြစ်သတ်မှတ်ထားတာကတော့နိုင်ငံဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေဖြစ်ပါတယ်။ဒီဖွဲ့စည်းပုံရဲ့အစမှာအစအစအရာရာပြည်စုံတဲ့ပြည်ထောင်စုခိုင်မာတဲ့တရားဥပဒေစနစ်တည်ငြိမ်မှုရှိတဲ့အနေအထားတရားဥပဒေအရအာမခံချက်ပိုကောင်းမွန်တဲ့အထွေထွေလူမှုဖူလုံရေးစနစ်နဲ့ရရှိထားတဲ့လွတ်လပ်ရေးကိုခိုင်မာအောင်အမေရိကန်နိုင်ငံသားတွေအနေနဲ့အစွမ်းကုန်ဆောင်ရွက်ပြီးအကောင့်တွေပေါ်သွားမယ်ဆိုတဲ့အချက်လည်းပါဝင်ပါတယ်။လွတ်လပ်ရေးနေ့အကြောင်းကိုပြောမယ်ဆိုရင်တော့နိုင်ငံတော်တချင်းဖြစ်တဲ့ The Star Spangled Banner အကြောင်းလည်းခြံထားလို့မရပါဘူး။
1932ခုနှစ်မှာမှနိုင်ငံတော်တချင်းအဖြစ်နဲ့တရားဝင်သတ်မှတ်ခဲ့တဲ့ The Star Spangled Banner ဟာမျိုးချစ်စိတ်လှုံ့ဆော်ပေးတဲ့လူကြိုက်အများဆုံးတေးသွားအဖြစ်နဲ့ရာစုနှစ်ကြော်ကြာရှိနေခဲ့တာပါ Maryland ပြည်နယ် Baltimore မြို့က Matt Henry ကန်ဒတ်ကြီးကိုတော့1832ခုနှစ်စစ်ပွဲကာလမှာအင်္ဂလိပ်ရေတပ်ကနေအကြီးအကျယ်တိုက်ခိုက်ခဲ့ရာကနောက်ဆုံးလက်လျှော့ပြီးတော့ပြန်သွားချိန်နဲ့တိုင်အောင်နောက်မှာအဲ့ဒီကန်ဒတ်မှာလွှင့်ထူထားတဲ့အလံကြီးဟာအထီးခိုက်မရှိပဲတလူလူလွှင့်နေတာကိုတွေ့ရပြီးနောက်မှာတော့ရှေ့နေတူလဲဖြစ်တဲ့ Francis Scott Key ဟာဒီနိုင်ငံတော်တချင်းစာသားကိုရေးသားခဲ့တာဖြစ်ပါတယ်
။အဲ့ဒီအချိန်တုန်းကတော့ Mac Henry ခနက်ကိုကာကွယ်ကြစို့လို့ခေါ်ကြတဲ့ဒီကဗျာစာသားကို Baltimore သတင်းစာနှစ်ဆောင်မှာရိုက်နေထုတ်ဝေခဲ့ပြီးတဲ့နောက်မှာအရှိဘက်ကန်ယူရန်တကြောကမြို့ကြီးတွေကိုလင်းလင်းမြန်မြန်ပြန့်နှံ့သွားပါတယ်။1812ခုနှစ်နိုဝင်ဘာလမှာတော့ The Star Spangled Banner ခေါင်းစဉ်နဲ့ပထမဆုံးအကြိမ်ပုံနှိပ်ဖြန့်ချိခဲ့ပါတယ်။
အမေရိကန်သမိုင်းမှာအရေးပါခဲ့တဲ့နိုင်ငံရဲ့အခြေခံအကြဆုံးဥပဒေတွေဖြစ်တဲ့လွတ်လပ်ရေးကြေညာစာတမ်း၊နောက်တော်လှန်ရေးကာလအတွင်းမှာရေးဆွဲခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေ၊အမေရိကန်ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေ၃ခုစလုံးကိုကြည့်ရှုလေ့လာခြင်းနဲ့ဆိုရင်တော့ဝါရှင်တန်ကနေမိုင်140လောက်ဝေးတဲ့ပါစဗေးနီးယားပြည်နယ်ကဖလာဒဲဖီးယားမြို့မှာရှိတဲ့ Independent Hall လို့ခေါ်တဲ့လွတ်လပ်ရေးအဆောက်အဦးမှာတွားပြီးတော့ကြည့်ရှုနိုင်ပါတယ်။၁၈ရာစုနှစ်လောက်တုန်းကတော့အမေရိကန်ပြည်ထောင်စုစပြီးတော့တည်ထောင်ခဲ့ရာဖလာဒဲဖီးယားမြို့ဟာအရေးပါတဲ့အခမ်းကဏ္ဍကနေပါဝင်ခဲ့ပြီးတော့နှစ်စဉ်တန်းနဲ့ချီတဲ့လူတွေလာရောက်လဲပတ်လေရှိပါတယ်။အမေရိကန်သမိုင်းကိုလေ့လာနိုင်အောင်ဒေသခံအဖွဲ့အစည်းတွေဘက်ကလည်းဆောင်ရွက်ပေးထားပါတယ်ရှင်
။နှစ်စဉ်တိုင်းဇူလိုင်လ၄ရက်နေ့ရောက်တိုင်းအမေရိကန်နိုင်ငံတော်ဝန်ကမြို့ကြီးတွေမှာမီရှူမီပန်းတွေပစ်ပေါက်ဂုံပြူကြသလိုမြို့တော်ဝါရှင်တန်ဒီစီမှာဆိုရင်လေဂီတဖြောပြီးပွဲတွေပရိတ်စီတန်လှဲ့လေပွဲတွေနဲ့အထူးစီကားလာပါတယ်လွတ်လပ်ရေးနေ့ညနေဆောင်မှာတော့ဂီတဖြောပြီးပွဲကိုပင်မလှွတ်တော်အဆောက်အဦးကြီးနောက်ဖက်မြက်ခင်းပြင်မှာကျင်းပလေရှိပါတယ်ဒီဂီတဖြောပြီးပွဲဟာအခမဲ့ဖြစ်ပြီးဘသူမဆိုလာရောက်ကြည့်ရှုလို့ရပါတယ်လူအများကြီးတက်ရောက်လို့ရှိတာကြောင့်ညနေ3နာရီခန့်ကစတင်ဝင်ရောက်နေရာယူနိုင်ပါတယ်
ဟုတ်တယ်ကိုအောင်ရဲ့စုမွန်လဲဝါရှင်တန် DC ရောက်ကလေးကဒီဇူလိုင်လ၄ရက်နေ့ပွဲတိုင်းကိုမဖြစ်မနေသွားပါတယ်အဲ့ဒီနေရာမှာကတော့လုံခြုံရေးကတင်းကျပ်ထားတယ်ဆိုပေမဲ့အစားအစာနဲ့တောက်စရာတွေတော့ယူလာခွင့်ပေးထားပါတယ်ရုပ်မြင်သံကြားကနေကြည့်မယ်ဆိုရင်တော့ည၈နာရီကနေ9နာရီခွဲအထိဓာတ်ရိုက်ထုတ်လွှင့်ပြသပါတယ်ဓာတ်ပုံနေဗီဒီယိုတွေရိုက်ကူးခွင့်ရှိပေမဲ့လည်းရောင်းချခွင့်ကိုတော့ပိတ်ပင်ထားပါတယ်Constitution လမ်းမကြီးတလျှောက်မှာဆိုရင်တော့ City Wide နေပါဝင်တဲ့ခြိတက်လမ်းလျှောက်ပွဲကျင်းပပါတယ်။ညဘက်ရောက်ပြီးဆိုရင်တော့အမျိုးသားရင်ပြင်မှာပစ်ဖောက်တဲ့မီရှူမီးပန်းတွေကို Washington DC ရဲ့ဗတ်ပေါင်းဆောင်ကနေကြည့်ရှုလို့ရပြီးတော့ Potomac မြင်းနဲ့တစ်ဖက်ကန် Virginia ပြည်နယ်ကပါလူတွေတိတ်နဲ့ချီပြီးကြည့်ရှုကြပါတယ်ရှင်။
နားဆင်ကြရတာကတော့တူတဆုံးလင်းအမေရိကန်တခွင်အပတ်စဉ်အစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။ကွန်မြူနီကျူဘာအစိုးရကသူတို့အပေါ်ဝေဖန်သူတွေကိုဖမ်းဆီးအကျဉ်းချမှုဆက်ပြီးလုပ်နေစေဖြစ်ပါတယ်။ကျူဘာမှာရှိတဲ့နိုင်ငံရေးအကျဉ်းသားတွေအတွက်အမေရိကန်ပြည်ထောင်စုကအလွန်စိုးရိမ်ကြောင်းထပ်မံပြောကြားပါတယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရသူဟက်သန်နျူဝတ်ကပြောကြားခဲ့ပါတယ်။ထင်ရှားတဲ့လူခွေရဲ့အဖွဲတစ်ခုကယုံကြည်ချက်ကြောင့်အချင်းကျနေသူတွေအဖြစ်သတ်မှတ်ထားတဲ့ဒေါက်တာအာရီယာရူဝစ်အိုကီယိုလာနဲ့ဒေါက်တာအက်ဒဝါဒိုကာတက်တိုနှစ်ယောက်ကတော့အစိုးရကိုငြင်းငြင်းစွာကန့်ကွက်နေသူတွေအပေါ်ကျူဘာအစိုးရကဘလို့ဆက်ပြီးနှုတ်ပိတ်ဖို့ကြိုးစားနေတယ်လဲဆိုတာပြသတဲ့အကောင်းဆုံးတာဒကတွေဖြစ်ပါတယ်
ကျူဘာကောင်ဆောင်ဟောင်းဖီဒယ်ကက်စထရိုကိုဝေဖန်တယ်လို့ဆိုပြီးလူခွေရေလှုပ်ရှားသူဒေါက်တာကာဒက်ထောင်ဒဏ်၃နှစ်ချခံထားရပါတယ်။မေလာရုံကတော့သူ့မိသားစုကိုထောင်ဝင်စာ6လပိတ်တယ်လို့ကျူဘာအာဏာပိုင်တွေကအတည်ပြုခဲ့ပါတယ်။သူထောင်ချခံထားရတဲ့အမှုကိုနိုင်ငံကသိအောင်လို့မိသားစုတွေကကြိုးပမ်းခဲ့လို့တန်ခတ်တာဖြစ်ပါတယ်။ပြီးခဲ့တဲ့လကလည်းသဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူသိပ္ပံပညာရှင်ဒေါက်တာရူဝီစ်အိုကီယိုလာကိုအာဏာပိုင်တွေအပေါ်မလင်းမခန့်လုပ်တယ်လို့ဆိုပြီးတရားရုံးတစ်ခုကထောင်ဒဏ်တစ်နှစ်ချလိုက်ပါတယ်။သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိစ္စတွေကိုလူသိရှင်ကြားပြောကြားတဲ့ဒေါက်တာရူဝီစ်အိုကီယိုလာကိုကျူဘာအစိုးရတာဝန်ရှိသူတွေအနှောက်အယှက်ပေးနေတာနှစ်နဲ့ချီရှိပါပြီ။လောလောဆယ်သူအစာငတ်ခံဆန္ဒပြနေပြီးတော့ကျန်းမာရေးစိုးရိမ်စရာဖြစ်နေတယ်ဆိုတဲ့သတင်းတွေအပေါ်အလွန်အမင်းစိတ်အနှောက်အယှက်ဖြစ်ရတယ်လို့ Miss New World ကပြောပါတယ်။အမေရိကန်နိုင်ငံသားဤဌာနကနောက်ဆုံးထုတ်ပြန်ထားတဲ့လူခွင့်ရေးအစီရင်ခံစာအရကျူဘာနိုင်ငံမှာနိုင်ငံရေးအကျဉ်းသားဗနယောက်အတိအကျရှိတယ်ဆိုတာပြောဖို့ခက်တယ်လို့ဖော်ပြထားပါတယ်။ဒီကြားလွတ်လပ်တဲ့လူခွင့်ရေးအဖွဲ့တွေကတော့နိုင်ငံရေးအကျဉ်းသား120ကျော်ရှိတယ်လို့မကြခင်ကခန့်မှန်းထားပါတယ်။ကျူဘာအစိုးရကတော့နိုင်ငံရေးအကျဉ်းသားတယောက်မှမရှိဘူးလို့ညှင်းဆန်နေပြီးနိုင်ငံတကာလူခွင့်ရေးအဖွဲ့တွေနဲ့ကုလသမဂ္ဂကိုအကျဉ်းသားတွေနဲ့တွေ့ခွင့်မပေးသလိုအကျဉ်းထောင်တွေစီကိုလည်းတွားခွင့်မပေးပါဘူး။အစိုးရအနေနဲ့ပွင့်လင်းမြင်သာမှုမရှိတာလူအခွင့်အရေးတွေကိုစနစ်တကျချိုးဖောက်တာရာဇဝတ်မှုတက်တဲ့ပုံမှန်တွေစုံစမ်းစစ်ဆေးမှုတွေအရေးယူမှုတွေကိုရှုပ်ထွေးအောင်လုပ်ထားတာကြောင့်ငြင်းချမ်းစွာဆန္ဒထုတ်ဖော်တဲ့အခွင့်အရေးလှုပ်ရှားသူတွေကိုအစိုးရအာဏာပိုင်တွေဘက်ကရာဇဝတ်ပြစ်မှုတွေနဲ့အရေးယူပြစ်ဒဏ်ပေးနိုင်ခွင့်ရနေပါတယ်။နိုင်ငံရေးအတိုက်ခံတွေကိုတံပြန်တော်လှန်ရေးသမားတွေလို့အစိုးရကနာမည်တက်ပေမဲ့အတိအကျဘယ်နှယောက်ရှိသလဲဆိုတာကိုလူသိရှင်ကြားထုတ်မပြောပါဘူး။နိုင်ငံရေးအကျဉ်းသားတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့နဲ့တက်ကြွလှုပ်ရှားသူတွေငြင်းငြင်းချမ်းချမ်းနဲ့အစိုးရကိုဝေဖန်တဲ့တတိပုဂ္ဂလတွေကိုဥပဒေမဲ့ဖမ်းဆီးနေတာရပ်ဖို့အတွက်ကျူဘာအစိုးရကိုအမေရိကန်ပြည်ထောင်စုကတောင်းဆိုပါတယ်။ဒီအခွင့်အရေးလှုပ်ရှားသူတွေရဲ့မိသားစုတွေအပေါ်တံပြန်အရေးယူတာကိုလည်းရပ်တန့်ကရပ်ရမှာဖြစ်ပါတယ
်။အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြပါပြီ။
တော်ရရှိနေအခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မှုကြောင်းထပ်မံပြီးတော့အတည်ပြုအပ်ပါတယ်ခင်ဗျာ VOA အမေရိကန်တန်ကနေအင်္ဂါနေ့မနေ့အခုထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24ဒီကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်မှာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်အစီအစဉ်ကိုနားဆင်နေကြတာပါအခုတော့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပြပါတယ်ခင်ဗျာ
ထိုင်းနိုင်ငံမြောက်ပိုင်းမဲဆိုင်ခရိုင်ချင်းရံမြို့ကလှိုင်ကုတ်ကူတွေဝင်သွားရင်ပြန်ထွက်မလာဘဲပျောက်ဆုံးနေတဲ့ចောင်းသားငယ်12ယောက်နဲ့သူတို့ရဲ့ဘောလုံးအသင်းနီးပြလူငယ်တယောက်ကိုအသက်ရှင်နေရပြန်တွေ့ပြီဖြစ်တဲ့အကြောင်းခရိုင်အုပ်ချုပ်ရေးမှူးနရွန်ဆက်အော်စွန်တနာကုံကအတည်ပြုကြေညာပါတယ်ဆက်သုံးအောင်လူကိုဘေကင်းစွာပြန်တွေ့ပါပြီသူတို့တွေလှူရှားသွားလာနိုင်တဲ့အထိကျွန်တော်တို့ပြုစုဆောင်ရှောက်သွားပါမယ်အစားအစာနဲ့ရေကူးနိုင်တဲ့ဆရာဝန်တယောက်ကိုသူတို့စီကိုပို့မှာပါသူတို့တွေအစာမစားရတာနည်းနည်းကြာပြီဆိုတော့အစာစားနိုင်ကြမလားဆိုတာကျွန်တော်မသိကြပါဘူးလို့အုတ်ချိုရီမှုနာရုံဆက်ကတနင်္လာနေ့မှာတနင်္လာတွေကိုပြောပါတယ်ကလေးတွေကိုကျမရဲ့စစ်စစ်လာတွေလုပ်ပြီးတဲ့နောက်အပြင်ကိုပြန်ထုတ်ဖို့ကတော့အချိန်ယူရအောင်မှာဖြစ်ပါတယ်မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့တိန်းနဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေမူရင်းနေရာတွေကိုပြန်နိုင်ရေးဘေးရန်ကင်းတဲ့အခြေအနေတွေကိုဖန်တီးဖို့မြန်မာနိုင်ငံကိုနိုင်ငံတကာအသံဝင်ကဖိအားပို့ပေးရေးကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကတနင်္လာနေ့မှာတောင်းဆိုလိုက်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇာဒေတာကကူရူပါလွန်ဒုက္ခသည်စခန်းကိုတောက်အောင်ကြည့်ရှုပြီးတဲ့နောက်လုပ်တဲ့သတင်းစာရှင်းလင်းပွဲတွင်မစ္စတာဂူဒရက်စ်ကအဲ့လိုတောင်းဆိုသွားတာပါနျူကလ িয়ার လက်နက်ဖျက်သိမ်းရေးကိစ္စပြောထားတဲ့အတိုင်းမြောက်ကိုရီးယားဘက်ကလုံမလုပ်ပါမလားဆိုတဲ့ဆွေးမှုတွေတိုးလာချိန်မှာပဲအမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပေယိုမြောက်ကိုရီးယားကိုတတိယအကြိမ်ဖြစ်ကူတပတ်တဲ့သွားပါလိမ့်မယ်ကမ္ဘာဖလားဘောလုံးပြိုင်ပွဲ16သင်းအဆင့်ရှုံးထွက်ပွဲလိနာနေပွဲတွေမှာဘရာဇီးနဲ့ဘယ်လ်ဂျီယမ်တို့အနိုင်ရပြီး quarter final တက်သွားပါပြီဒီကနေ့မှာတော့ဆွီဒင်နဲ့ဆွစ်ဇာလန်ကိုလံဘီယာနဲ့အင်္ဂလန်တို့ဆက်ပြီးရှင်ပိုင်ကစားကြပါမယ်ခင်ဗျာ
သတင်းချင်းချုပ်ကိုကြော်သိန်းကျညာပြေးကြတာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လင်းဖြစ်ပြီးတော့အတမန်းဆိုင်ရာအင်ဂျင်နီယာကတော့ Kit Holmes ဖြစ်ပါတယ်ညနေပဲ6နာရီခွဲကြရင်ထုတ်လိမ့်မယ်အစီအစဉ်ဒီကိုလှိုင်းဒိုမီတာ16 19နဲ့25ရုပ်ကနေဖိုင်းယူနားဆင်နိုင်ပါတယ် VOE ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်နိုင်ငံတကာနဲ့မြန်မာပြည်ကသောတာရှင်များမြန်မာပြည်သူပြည်သားများအားလုံးတာယာပျော်ရွှင်ချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆက်မိုးပါပါ
This program has come to you from the Voice of America, Washington.